Welcome to the Voice of America in Burmese.
Mingla nyani khema tora shin mya shin American bi rao su Washington DC myo ro ga ni 2015 khu ne November la 6 ya ni tanin kane ni nyani khin VOA Myanmar Wi season rue ko line to meter 16.25 ro ga ni dai yai thau lwin pe ni ba bi shin di kane ni ma ro Myanmar nangan ye tamai win Myanmar ywe kaw pwe ni ma ro tia mya ta bi lut lat de ywe kaw pwe a phit be tai tha thi ati a mat pyu nai ma de le so ra ko nangan daga ne pi rin ywe kaw pwe saung chi tu ri ye a twe chong ni ko a yin song tin pya taw wa bu shi ba de shin
ကျောမင်းကြီးရကွယ်ရဲ့မဲရုပ်အမှတ်သုံးပါလူပေါင်း1000လောက်ရှိတဲ့လူတွေဟာမဲပေးမဲ့ဆိုရောက်လာကြတယ်ဆိုအဲ့ဒီ1000လောက်မဲပေးမဲ့ရောက်လာတယ်ဆိုတော့အဲ့ဒီရကွက်ကလူတွေမဟုတ်ဘူးဆိုရကွက်ကလူတွေကတိတော့ရကွက်လူတွေကဝိုင်းပြီးကန့်ကွက်တယ်အဲကန့်ကွက်တော့မှသူတို့ထွက်သွားတယ်ဆိုအဲ့ဒီမြို့နယ်ကဘသူရဲ့မြို့နယ်လဲဆိုတော့ဒီလွတ်တော်ဒူဥက္ကဋ္ဌဒေါ်ဥနန္ဒကျော်စွာရဲ့မြို့နယ်ဖြစ်နေတယ်
ရွေးကောက်ပွဲကိုလေးလာစောင့်ကြည့်ခဲ့သူတူဖြစ်တဲ့ဥရွှေပါပါရှင်ဒီနောက်မှာတော့နိုင်ငံတော်ကပြည်သူတွေမဲပေးခဲ့ကြတဲ့အတွေ့အကြုံတွေနောက်မဲယုံတွေမှာကိုယ်တိုင်ရောက်ရှိခဲ့ကြတဲ့ VOA သတင်းထောက်တီရဲ့တွေ့ရမြင်ရမေးမြန်းခဲ့တာတွေကိုလည်းတင်ပြပေးမှာပါနောက်ပိုင်းမှာလေဒီပြည်တော်စုလွတ်တော်နာယကသူရဥရွှေမှာဝင်ရောက်ရှင်ပြိုင်တဲ့မဲဆန္ဒနယ်ဖြစ်တဲ့ဖြူးမြို့နယ်ဘက်ကအခြေအနေအပါအဝင်နောက်ဆုံးရအခြေအနေရရက်ကိုလည်းဓာတ်ရိုက်ဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးဖို့ရှိပါတယ်ရှင်အခုတော့ဒီရွေးကောက်ပွဲစောင့်ကြည့်ခဲ့ကြသူတွေရဲ့အတွေ့အကြုံတွေမှတ်ချက်တွေကိုအရင်ဆုံးတင်ပြပေးပါရစေ1990ရွေးကောက်ပွဲနောက်ပိုင်းအပွင့်လင်းဆုံးနဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲလို့ဆိုရမယ်ဒီကနေ့ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့နိုင်ငံတကာတန်တမန်တွေရွေးကောက်ပွဲစောင့်ကြည့်ခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒဲရစ်မစ်ချယ်ဟာလည်းဒီကနေ့မှာတောင်ကြီးနယ်မန္တလေးမြို့တို့ကမဲယုံတွေကိုသွားပြီးတော့စောင့်ကြည့်ခဲ့ပါတယ်မန္တလေးမြို့ကိုအရောက်မှာတော့အမေရိကန်သံတမန်ကြီးဒဲရစ်မစ်ချယ်ကသတင်းထောက်တွေကိုအခုရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပြောဆိုသွားပါတယ်
As I say, it's a remarkable moment. This is not a moment really for politicians. Some people think that election days are about politicians. They're not. They're about the people. And it's about...
ကိုချင်းကတော့တကယ်ကိုထူးခြားတဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီအခိုက်အတန့်ကနိုင်ငံရေးသမားတွေအတွက်မဟုတ်ပါဘူး။တချို့လူတွေကရွေးကောက်ပွဲနေ့ဆိုတာနိုင်ငံရေးသမားတွေအတွက်လို့ထင်ကြပါတယ်။အဲ့ဒါမဟုတ်ပါဘူး။ဒါကပြည်သူလူထုအတွက်ဖြစ်ပါတယ်။ပြည်သူတွေဟာငါ့ရဲ့ဆန္ဒကိုဖော်ထုတ်ခွင့်ရမယ်ဆိုတဲ့ခိုင်မာတဲ့တန်နိဋ္ဌာန်နဲ့ထွက်လာကြတာပါ။နှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာမဲပေးခွင့်အတွက်ပြည်သူလူထုယုံကံကြိုးစားခဲ့ကြသလိုတချို့ဆိုရင်အသက်တောင်ဆုံးခဲ့ကြရပါတယ်မဲပေးခွင့်အတွက်ဒီမိုကရေစီရေးအတွက်လူပေါင်းများစွာထွက်လာမဲပေးကြတာဟာဆိုရင်တကယ်ကိုထူးခြားလာပါတယ်လူထုရဲ့အသံမဲပေးပြီးနောက်ပိုင်းမဲတွေအားလုံးရေတွက်ပြီးနောက်မှာဘလို့ရလမျိုးပဲထွက်ပေါ်လာပါစေလေးစားအတိမပြုကြမှာပါ
အမေရိကန်ပြည်ထောင်စုရဲ့မြန်မာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအစီအစဉ်နဲ့မြန်မာနိုင်ငံကပြည်내နဲ့တိုင်းဒေသကြီးတွေတခုချင်းစီကိုလေးလာစောင့်ကြည့်ရေးအဖွဲ့တွေဆေးလွတ်ထားပါတယ်။အမေရိကန်တန်ယုံကနိုဝင်ဘာလ10ရက်နေ့ဖြစ်စဉ်တွေကိုအနီးကပ်စောင့်ကြည့်လေးလာနေမှာဖြစ်ပြီးလာမယ့်ဧပြီလမှအစိုးရတည်တည့်ရနေရယူတဲ့အထိဖြစ်စဉ်တလျှောက်ဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းသံမတ်ကြီးဒရက်မစ်ချဲကပြောဆိုသွားပါတယ်
။ We have the United States 23 teams around the country of 2. We're in every state and every region of the country
and American ပြည်ထောင်စုကမဲယုံတွေကိုစောင့်ကြည့်တဲ့အဖွဲ့ပေါင်း23ဖွဲ့ပြည်내တိုင်းဒေသတိုင်းမှာရှိပါတယ်ကျွန်တော်တို့ဒီကနေ့လေ့လာခဲ့တဲ့မဲယုံတွေမှာလူတန်းစားပေါင်းစုံဘာသာပေါင်းစုံလူမျိုးပေါင်းစုံပါဝင်တဲ့မတူကွဲပြားမှုကိုကိုးစားပြုတဲ့အမျိုးသားအမျိုးသမီးတွေသူတို့ရဲ့ဆန္ဒကိုဖော်ထုတ်ခဲ့ကြတာတွေ့ရပါတယ်ဒါကရွေးကောက်ပွဲနေ့အတွက်အသိကိုထူးခြားတဲ့အချက်ဖြစ်ပါတယ်ဒါဟာရွေးကောက်ပွဲရဲ့ထူးခြားတဲ့ကောင်းမွန်တဲ့အချက်ဖြစ်ပါတယ်လူတိုင်းဟာဓာတ်နှုတ်အခွင့်ရေးရှိတဲ့အများပြည်သူအားလုံးရဲ့ဆန္ဒကိုဖော်ထုတ်ခွင့်ရကြပါတယ်။ဒီကနေ့မှာအကြောင်းအမျိုးမျိုးကြောင့်မဲပေးခွင့်မရခဲ့သူတွေ၊ကိုယ့်ရဲ့ဆန္ဒတွေကိုမဖော်ထုတ်နိုင်ခဲ့ကြသူတွေလည်းအနာဂတ်မှာသူတို့ရဲ့ဆန္ဒကိုအများနည်းတူဖော်ထုတ်နိုင်ကြမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုရဲ့မြန်မာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ဒုတိယအကြီးအကဲဖြစ်သူခရစ်စတင်ဘာဝါဟာလည်းရန်ကုန်တိုင်းဒေသကြီးကမဲယုံတချို့ကိုတွားရောက်လေးလာခဲ့တယ်လို့လည်းအမေရိကန်တန်ယုံကပြောဆိုထားပါတယ်ရှင်။တစ်ချိန်တည်းမှာပဲတင်ပြပေးချင်တာကတော့ကာတာစင်တာရဲ့လေးလာစောင့်ကြည့်ရေးမှာဘာတွေများတွေ့ရသလဲဆိုတာကိုပဲဖြစ်ပါတယ်။ပြည်ရင်းပြည်ပါလေးလာစောင့်ကြည့်ရေးအဖွဲ့တွေဝင်ရောက်လေးလာနိုင်တာဟာ2010ရွေးကောက်ပွဲနဲ့ရှင်ရင်တိုးတက်မှုတရဖြစ်ပေမဲ့စီးမြင်စည်းကမ်းတွေနဲ့စောင့်ကြည့်နေရသေးတာကြောင့်ပွင့်ပွင့်လင်းလင်းဒီမိုကရေစီစံစံမဖြစ်သေးဘူးလို့ဒီကနေ့ရွေးကောက်ပွဲနေ့မှာစောင့်ကြည့်အကဲခတ်နေတဲ့ကာတာစင်တာကပြောဆိုလိုက်ပါတယ်။မဲယုံတွေမှာတန်းစီနေတဲ့ပြည်သူတွေကိုကြည်ချင်းအဖြစ်ဒီကနေ့ဟာမြန်မာပြည်သူတွေအတွက်အလွန်အရေးကြီးတဲ့နေ့ရက်တရဖြစ်တယ်လို့လည်းပြောပါတယ်။ VOA သတင်းထောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ 2015ပါတီစုံအထွေထွေရွေးကောက်ပွဲမှာပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်လည်လာနိုင်ပေမဲ့စီမင်းစည်းကမ်းနေနဲ့လည်လာရတာကြောင့်ပွင့်လင်းပြီးဒီမိုကရက်တစ်တိတ်မဆန်လာဘူးလို့ကာတာစင်တာရွေးကောက်ပွဲစောင့်ကြည့်လည်လာရေးအဖွဲ့ရဲ့ပူတွဲခေါင်းဆောင်လည်းဖြစ်အိုင်ယာလန်နိုင်ငံသမ္မတဟောင်းလည်းဖြစ်တဲ့မယ်ရီရောဘင်ဆန်ကအခုလိုပြောဆိုလိုက်ပါတယ
် I think it's important that we have had this access long term short term and todayBecause that is really important for the election process. But I think I also take the point.
ကျမတို့ရဲ့ရေးရှိရေးတို့လေ့လာစောင့်ကြည့်သူတွေအနေနဲ့ဒီနေ့စောင့်ကြည့်ခွင့်ရတာဟာရွေးကောက်ပွဲတစ်သိက္ကူအရေးကြီးပါတယ်။ဒါပေမဲ့လည်းဒီညမှာတစ်ချက်ပြောချင်တာကကျမတို့စောင့်ကြည့်တဲ့အဖွဲ့တွေအနေနဲ့ချမှတ်ထားတဲ့မူပေါင်းအတွင်းကပဲအကန့်အသတ်နဲ့စောင့်ကြည့်နေရပါတယ်။ဒါဟာစစ်မှန်ပြည့်ဝတဲ့ဒီမိုကရေစီစံနှုန်းလို့မယူဆပါဘူး။ဒီအချက်ဟာအရေးကြီးတာကြောင့်မလို့ဆယ်ရက်နေမှာကျမတို့ထုတ်ပြန်မယ့်အစီရင်ခံစာမှာထည့်သွင်းဖော်ပြသွားမှာပါ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာလေးလေးနက်နက်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားမယ်လို့မျှော်လင့်တယ်လို့သွားနိုင်အောင်လည်းကျမတို့အားပေးခြင်းလို့ဖြစ်ပါတယ်
။ဒါပေမဲ့လည်း2010ရွေးကောက်ပွဲနဲ့ရှင်းလိုက်ရင်တော့ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်ကြည့်ရှုနိုင်တာဟာအဓိကကွာခြားချက်ပဲလို့ပူတွဲကောင်းဆောင်လည်းဖြစ်အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့မျိုးလည်းဖြစ်တဲ့ဂျေးဆန်ကာတာကအခုလိုပြောဆိုလိုက်ပါတယ်။
And one of the biggest differences between the 2010 election.
နောက်တစ်ဆယ်ရွေးကောက်ပွဲနဲ့ဒီကနေ့ရွေးကောက်ပွဲရဲ့အဓိကကွာခြားချက်ကပြည်တွင်းပြည်ပစောင့်ကြည့်အဖွဲ့တွေအကဲခတ်စောင့်ကြည့်ခွင့်ရတာပါပဲ။ကျွန်တော်တို့အခုလိုမျိုးမြန်မာနိုင်ငံမှာခြေချပြီးတော့စောင့်ကြည့်လေ့လာနိုင်တာဟာအရင်ရွေးကောက်ပွဲနဲ့ကွာခြားတဲ့အဓိကချက်ပါ
။ကာတာစင်တာဟာမြန်မာတိုင်းနိုင်ငံလုံးဖြန့်ကျက်ပြီးရွေးကောက်ပွဲစောင့်ကြည့်သွားမှာဖြစ်ပြီးထူးခြားချက်အနေနဲ့မဲရုံတွေကိုကြိုတင်အကြောင်းမကြားထားပဲရှောင်းတခင်ဝင်ရောက်လေ့လာခွင့်ရခဲ့တယ်လို့လည်းပြောပါတယ်။ဒီကနေ့မဲရုံနေမဖွင့်မိကြတဲ့ကအခြေအနေတွေကိုအကဲခတ်စောင့်ကြည့်ခဲ့တဲ့ Mary Robinson ကဒီကနေ့မနက်ပိုင်းမဲရုံနေအခြေအနေကိုလည်းအခုလိုပြောပြပါဗ
ျ We started at 5:30 this morning so if we could get to the polling station we were allocated to see how the preparations were to see the opening of the station of the
မတို့ဒီနေ့အစောပိုင်းမှာပဲမဲရုံတွေကိုတွားပြီးတော့ပြင်ဆင်တာတွေကိုလေ့လာနိုင်ခဲ့ပါတယ်။မဲပုံတွေထဲမှာမဲတွေကြိုတင်ထည့်ထားတာမရှိအောင်လဲတွားပြီးစစ်ကြည့်ပါတယ်။အဲ့ဒီအချိန်မှလည်းကမဲပေးဖို့တန်းစီနေကြတာတော်တော်လေးကိုအတန်းအရှည်နေတာတွေ့ရပါတယ်။အဲ့ဒါကိုကြည့်ချင်းအဖြစ်ဒီကနေ့ဟာမြန်မာပြည်သူတွေအတွက်အရေးကြီးတဲ့နေ့တစ်နေ့ဆိုတာကိုတွေ့နိုင်ပါတယ်။မဲရုံတွေမှာလူတွေတန်းစီတာများလွန်းလို့မဲပေးဖို့နှစ်နာရီကျော်ကျော်ကြာအောင်တောင်ဆောင့်ရတာတွေရှိပါတယ်။ကျမတို့မဲရုံတွေကိုတွားတဲ့အခါမှာလူလူလားလားပဲကြိုဆိုကြတာတွေ့ရပြီးတော့ကျမတို့သိကျင်တဲ့မဲရုံတွေကိုလည်းကောင်းကောင်းမွန်မွန်ဖြည့်ဆည်းပေးတာတွေ့ရပါတယ်ရှင်။
ဒီကနေ့မနက်အစောပိုင်းမှာကာတာစင်တာကလေးလာဆောင်ကြည့်ခဲ့တဲ့ဗဟန်းမြို့နယ်တွင်ကတိရိမင်္ဂလာမဟာဓမ္မယုံဘုန်းကြီးကျောင်းကမဲယုံမှာသတင်းစာရှင်းလင်းပွဲတရက်ကျင်းပခဲ့တာပါဒီမဲယုံမှာမဲလာပေးသူတူဖြစ်တဲ့ကိုဆိုင်ကလည်းသူ့ရဲ့မျှော်လင့်ချက်ကိုအခုလိုဖွင့်ထားပါတယ
်အများမျှော်လင့်တဲ့အတိုင်းပဲအားလုံးစိတ်ချမ်းသာမယ်လို့မျှော်လင့်ပါတယ်ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့အမေစုကလွဲပြီးတော့လဲဒီကျွန်တော်တို့နိုင်ငံကိုပြောင်းလဲပေးနိုင်တဲ့လူလက်ရှိပေါ့เนาะကျွန်တော်တော့မတွေ့သေးဘူးခင်ဗျအဲ့တော့အမေကအများကြီးပြောင်းလဲပေးနိုင်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပညာရေးအစသာအရာတိုးတက်အောင်မြောင်လို့အမေပြုတ်လုပေးမယ်လို့ကျွန်တော်ယုံကြည်ပါတယ
်ကာတာစင်တာကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်နေအနေနဲ့နိုင်ငံအနှံ့လေ့လာစောင့်ကြည့်နေတဲ့အဖွဲ့ဝင်တွေရဲ့သတင်းပြန်ပို့ချက်တွေနဲ့တေချာစမ်းစစ်လေ့လာပြီးနိုဝင်ဘာလ10ရက်နေ့မှာတော့ကနဦးအစီရင်ခံစာထုတ်ပြန်သွားဖို့ရှိပါတယ်ရှင်
မသိင်ခီလင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်ဒီကနေ့ကတော့နိုဝင်ဘာလ10ရက်နေ့မြန်မာတမိုင်းဝင်တမိုင်းတင်ရမယ့်ရွေးကောက်ပွဲနေ့မှာတော့ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကလည်းပုံမှန်ထုတ်လွှင့်နေကြအစီအစဉ်တွေအစားရွေးကောက်ပွဲဆိုင်ရာသတင်းတွေကိုဦးစားပေးထုတ်လွှင့်သွားမှာဖြစ်ပါလေရှင်ကျမကသင်ကြီးထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်အခုကတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအစီအစဉ်တွေကိုဆက်ပြီးတော့တင်ပြပေးခြင်းပါလေရှင်ဒီကနေ့မဲပေးပွဲတွေဟာမျှတမှုရှိရလားလွတ်လပ်မှုရှိရလားလို့နိုင်ငံတကာကိုယ်စားလှယ်တွေလည်းမြန်မာနိုင်ငံနေရအတော်များများကိုသွားရောက်လေ့လာနေကြပါတယ်။ EU ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေး EON အဖွဲ့ရဲ့အကြီးအကဲ Alexander Griff Lambstock ကလည်းသူတို့အဖွဲ့အနေနဲ့ဘာတွေအဓိကထားလေ့လာနေသလဲဆိုတာကိုအခုလိုပြောကြားသွားပါတယ်။
Is it a genuine election? Can people actually choose between different candidates? Can they vote in secret? Is their vote free from intimidation or are there people campaigning still around the polling stations? These are the things we look at. We also look at
ဒီရွေးကောက်ပွဲဟာတကယ်စစ်မှန်သလားပြည်သူတွေကသူတို့ဆန္ဒအတိုင်းတကယ်ရွေးချယ်နိုင်ခွင့်ရကြသလားအနောက်ရှေ့ကင်းကင်းနဲ့လွတ်လွတ်လပ်လပ်မဲပေးနိုင်ကြရဲ့လားဆိုတာကိုသူတို့အနေနဲ့စောင့်ကြည့်နေတာဖြစ်တယ်လို့ EU ရွေးကောက်ပွဲလေ့လာရေးအဖွဲ့ရဲ့အကြီးအကဲကပြောခဲ့တာဖြစ်ပါတယ်မဲပေးနိုင်ဖို့မဲလက်မှတ်တွေတစိုက်တုံးနေမဲဆန္ဒရှင်စီရင်စရတဲ့နဲ့ပတ်သက်လို့လေလေလာသုံးသက်ကြမှာဖြစ်ပါတယ် ရန်ကုန်မြို့ကမဲယုံနေဖွင့်ချိန်မှာသူတွေ့ရမြင်ရတဲ့လောက်ကတော့စနစ်တကျရှိပါတယ်လို့လည်း EU လေလာရေးအကြီးအကဲကပြောဆိုခဲ့ပါတယ်ရှင်။ဒါကတော့နိုင်ငံတကာလေလာစောင့်ကြည့်ရေးအဖွဲ့တွေရဲ့မှတ်ချက်တွေဖြစ်ပါတယ်။အခုကတော့ပြည်ရင်းကလေလာစောင့်ကြည့်သူတွေရဲ့သဘောထားအမြင်တွေကိုလည်းကြည့်ကြရအောင်ပါ။ဒီကနေ့ရွေးကောက်ပွဲကျင်းပတဲ့အချိန်မှာရန်ကုန်တိုင်းအတွင်းကမြို့နယ်အတော်များများကမဲယုံတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုလေလာခဲ့တဲ့ရွေးကောက်ပွဲစောင့်ကြည့်လေလာရေးအဖွဲ့စေရနာဝန်ထမ်းကဥရွှေဘာကသူကိုယ်တိုင်မြင်တွေ့ကြရတဲ့ထူးခြားဖြစ်စဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကမဆုမွန်ရဲ့မေးမြန်းချက်ကိုအခုလိုစပြီးတော့ဖြေကြားခဲ့ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဟိုကျွန်တော်ဒီနေ့ကကျွန်တော်သွားခဲ့တဲ့နေရာရဲ့နောက်ပြီးတော့ကျွန်တော်တို့အဖွဲ့နဲ့သွားခဲ့တဲ့နေရာတွေရှိတာပေါ့လေ။ကျွန်တော်ကိုယ်တိုင်သွားခဲ့တာကတော့ကျွန်တော်လှိုင်ရဲ့ကမာရွတ်ရဲ့စမ်းကြောင်းရဲ့လမ်းမတော်ရဲ့နောက်ပြီးတော့ဗဟန်းရဲ့ကိုကျွန်တော်ကိုယ်တိုင်အဲဒီကစပြီးတော့ကျွန်တော်မဲယုံပေါင်းတမျိုးနဲ့မှကျွန်တော်သုံးယုံနှုံးနဲ့နေပြီးတော့ကျွန်တော်မဲယုံ15ယုံလောက်ကျွန်တော်ဝင်ပြီးတော့လေ့လာခဲ့တယ်။နောက်ကျွန်တော်တို့အဖွဲ့တွေကတော့အင်းစိန်ရဲ့နောက်ပြီးတော့တကုံရဲ့နောက်ပြီးတော့ကောညံကုံရဲ့အဲဒီဟာတွေကိုတော့ကျွန်တော်တို့အဖွဲ့တွေကနေပြီးတော့တီးတန်းကျွန်တော်တို့အဖွဲ့တွေကဝင်သွားတာဝင်ပြီးတော့သူတို့စီကရတဲ့တတိနေရှိတယ်ခင်ဗျ။အဲရှိတယ်ဒီမှာအဲ့မှာထူးခြားဖြစ်စဉ်လေးတွေကိုကျွန်တော်တစ်ခါတည်းနဲ့ပဲတစ်ခါတည်းပြောလိုက်ပါမယ်နော်။သူကြားဖြစ်စဉ်ကတော့ဒီလိုခင်ဗျာပထမဆုံးဟိုကျွန်တော်အဖွဲ့တွေကနေပြီးဝင်လာတဲ့သူကပါလဲဆိုတော့အင်းစိန်ရဲ့ကိုညံကုန်းရဲ့နောက်ရှမ်းပြည်ကမြို့နယ်တော်တော်များများမှာတိုင်းရင်သားနဲ့ပတ်သက်တဲ့မဲဘုံမဲစရင်ဘာမှကိုမဲယုံဖွင့်တဲ့ချင်းဤပါမလာဘူးခင်ဗျာအဲ့တော့အဲ့ဒီတိုင်းရင်သားနဲ့ပတ်သက်ပြီးတော့ပြေးမဲ့မဲဘုံကိုမပါတော့အဲ့ဒီတိုင်းရင်သားအဖွဲ့တွေကတော်တော်များများကန့်ကွက်ကြတယ်အဲ့ဒီမှာဆိုနည်းနည်းလှုပ်လှုပ်ရွရွလေးလေးဖြစ်သွားတဲ့ချင်းကြတော့အဲ့ဒီမှာရှိတဲ့ဥမာဆိုရင်ကိုညံကုန်းဆိုရင်ကိုယ်စလေဒီကိုတိုင်းဆင်းလာပြီးတော့ပြောတဲ့ချင်းကြမှာ12နာရီကြော်ပြီးမှအဲ့ဒီမဲဘုံတွေမဲစင်းတွေလာချပေးထားတာတွေ့ရတယ
်ဟုတ်ကဲ့
နောက်တစ်ခုကဒီတကုံမြို့နယ်ပေါ့လေဒီမြို့တွေကတကုံပေါ့အဲ့ဒီတကုံမြို့နယ်ကအဲ့ဒီရောမင်းကြီးရက်ွက်မှာကျွန်တော်တို့ဒီနေ့လေ10နာရီလောက်မှာဘာဖြစ်သွားလဲဆိုတော့ရောမင်းကြီးရက်ွက်ရဲ့မဲရုပ်အမှတ်3မှာလူပေါင်း1000လောက်ရှိတဲ့လူတွေဟာမဲပေးမဲ့ဆိုရောက်လာကြတယ်အဲ့ဒီ1000လောက်မဲပေးမဲ့ရောက်လာတယ်ဆိုတော့အဲ့ဒီရက်ွက်ကလူတွေမဟုတ်ဘူးဆိုရက်ွက်ကလူတွေကတိတော့ရက်ွက်လူတွေကဝိုင်းပြီးကန့်ွက်တယ်အဲကန့်ွက်တော့မှသူကထွက်သွားတယ်ဆိုတော့အဲ့ဒီမြို့နယ်ကဘသူရဲ့မြို့နယ်လဲဆိုတော့ဒီလွတ်တော်ဒူဥက္ကဋ္ဌတော်ဥနန္ဒကျော်စွာရဲ့မြို့နယ်ဖြစ်နေတယ်အဲ့ဒါတကူမြို့နယ်ထဲမှာအဲ့ရောမင်းကြီးရက်ွက်ကမဲရုံမှတ်တုံးမှထူးထူးခြားခြားထွက်သွားတဲ့ဖြစ်စဉ်လေးတစ်ခုပေါ့လေအဲနောက်သူထူးခြားဖြစ်စဉ်နဲ့ဆိုကျွန်မဆိုလိုင်မြို့နယ်ကနေပြီးတော့ဆက်တရက်ွက်ကနေပြီးတော့ဒီမဲရုံတယုံမဲရုံနာမှတ်လေးမှာကိုကမဲသွားပေးမဲ့လုပ်တဲ့ချိန်မိမ့်မှာသူ့နံပါတ်သူ့နံပါတ်နဲ့နေပြီးတော့နောက်တစ်ယောက်ကမဲပေးသွားတာတွေ့ရတယ်ဆိုတော့တပြောကအဲ့ဒီမဲနံပါတ်ရောမဲနံပါတ်ရောတူနေတဲ့နှစ်ပြားကိုထုတ်ပေးတဲ့သဘောမျိုးလိုတက်ရောက်နေတယ်ဒါပေမဲ့သူတို့ကိုမေးကြည့်လိုက်တော့လက်မှတ်ထိုးတာမှားသွားတယ်လို့အဲ့ဒီကြံခဲ့တဲ့ကလေးကိုတော့သူတို့ကမဲပေးနေအောင်တော့စူးစမ်းပေးတယ်ဒါပေမဲ့အဲ့ဒီနံပါတ်တစ်ခုနဲ့လူမြောက်ပေးသွားတယ်ဆိုတော့သဘောတော့တက်ရောက်သွားတယ်ခင်ဗျဟုတ်ကဲ့နောက်ဒီစမ်းကြောင်ဒီမြင်းနီကုန်းမြောက်ရွက်ွက်မှာကြာတော့ဒီမဲရုံအမှတ်လေးကိုကျွန်တော်ဝင်ကြည့်လိုက်တဲ့ချိန်မှာတော်တော်ဟောပေါ့လူအုပ်ကြီးကအတန်တဆကြီးကိုရှည်လျားပြီးတော့တွေ့ရတော့ဘာဖြစ်လို့ဝင်ကြည့်လိုက်လဲဆိုတော့သူကဒီပုံမှန်စာပင်ခန်းလေးတစ်ခန်းပေါ့လူ30လောက်စာပင်နိုင်တဲ့စာပင်ခန်းလေးတစ်ခန်းမှာအဲ့ဒီရှိတဲ့နေပြီးတော့မဲရုံကောင်တာတိုင်းရင်ဟောပေါ့လူမျိုးစုမဲကောင်တာ၅ခုပေါ့လေဟောမျိုးသားရဲ့တိုင်းရင်သားရဲ့ပြည်သူလွတ်တော်ရဲ့တပည့်သားကြီးရဲ့ပြည်သူအဲ့ဒီအားလုံးကိုနေပြီးတော့ကျောင်းသား340လောက်ပဲတင်နေတဲ့စာသင်ခန်းတစ်ခါတည်းမှာမဲယုံခွင့်ထားတော့မဲယုံကအရန်ကြက်ပြီးတော့လူအုပ်ကြီးကအတမတဆကြီးရှင်နေတဲ့ချိန်မှာကျွန်တော်အဲ့ဒီမဲယုံကိုရောက်တဲ့ချိန်မှာဒီ12နှစ်ကျော်တနာရီလောက်ကိုရောက်တဲ့ချိန်မှာသူတို့ရဲ့မဲဟာတဝက်တောင်မကြသေးဘူးဖြစ်နေတယ်တော်တော်လေးအဲ့ဒီလိုအမျိုးတွေပေါ့လေမဲယုံနဲ့လူနဲ့မဆက်မပြဲတွေအဲ့လားလေးဖြစ်နေတာကျွန်တော်တွေ့ရတယ်ခင်ဗျအဲ့ဒီစမ်းကြောင်းမှာကြတော့လမ်းတော်မှာကြတော့လေပုံစံကတော့တမျိုးပေါ့လေမဲယုံကတော့ပုံမှန်ပဲပြီးနေကြတယ်အလုံးလဲတန်းစီပြီးနေကြတယ်လာကြတယ်အလုံးကနေကြတယ်ဒါပေမဲ့ထူးထူးခြားခြားလေးတခုသွားတွေ့ရတာကရက်ွက်ထဲကနေပြီးတော့လူငယ်အများစုဟာမဲယုံပက်ပက်လဲမှာဝိုင်းအုံးပြီးတော့လွားနေကြတော့ထူးထူးခြားခြားဖြစ်လို့ကျွန်တော်အဲ့ဒီကလည်းအတိတ်တယောက်ရှိတော့မိကြီးပါဖြစ်တာလေအဲ့ဒါသူကလည်းပတ်နေကြပါလားဆိုတော့မသမာမှုလှုပ်လာမှာစိုးလို့အတန်းကြီးကြားနေရတော့အဲ့ဒီလိုတားစီကိုစောင့်နေပါတယ်ဆိုပြီးတော့သူတို့ကပြောတယ်ခင်ဗျအဲ့ဒါလမ်းသစ်မျိုးလမ်းမတော်မျိုးတဲ့လမ်းသစ်ရိပ်သာကအဲ့ဒါမဲယုံမှာအဲ့ဒီလိုလေးတခုအဲ့ဒါတွေ့ရတာပေါ့ခင်ဗျ
ဟုတ်ကဲ့ဥရှိပါအဲ့တော့အခုညနေ4နာရီလဲထိုးသွားပြီဆိုတဲ့ခါကျတော့မဲယုံနေပိတ်သိမ်းတဲ့အခြေအနေခုနဥရှိပါပြောသလိုတချို့နေရာတွေမှာကျတော့မဲယုံနဲ့မဲဆန္ဒရှင်နဲ့မလုံလောက်လို့တော်တော်လေးမှဒီအချိန်ကြာနေတယ်ဆိုတော့အခုမဲယုံတရားဝင်ပိတ်ရမယ့်4နာရီဖြစ်သွားပြီးတဲ့နောက်ပိုင်းအနေအထားနဲ့အခုတချို့နေရာတွေမှာမဲတွေလဲစပြီးရေတွက်နေပြီဆိုတော့အဲ့ဒီအနေအထားလေးလဲပြောပြပေးပါအောင်ရှင်
တော်တော်များများကိုဆက်ပါဆက်ပါတဲ့ချိန်ကြတော့ကျွန်တော်ကအစောပိုင်းနေဝင်လိုက်တဲ့ကြောင့်ဒီမဲယုံရည်တဲ့ချိန်ကြတော့မဲယုံတယုံကိုပဲကျွန်တော်အခြေခံရတော့တဲ့ဖြစ်တဲ့အတွက်ကြောင့်ဗဟန်းမှာမဲစရည်တော့အဲ့ဒီသူကဒီတို့တင်မဲတွေမှာလွတ်တော်နဲ့လူဝါနဲ့ဟာစိုက်တရားတော်တော်များများလွဲချုံပါလာရတယ်တည်ရတယ်။ဟောအတိုင်းနေသားကြီးပြီးတဲ့မဲပြားကအော်မပြည်သူလွတ်တော်ကိုဝင်လာတာတွေအဲအဲ့လိုခေါင်းမျိုးတွေကပြည်သူလွတ်တော်ကတွေကဟိုရောက်နေတာတွေဆိုတာအမှားယွင်းနေရတွေ့နေရတယ်
မျိုးနယ်တော်များများကမဲယုံတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုလေ့လာခဲ့တဲ့ရွေးကောက်ပွဲဆောင်ကြည့်လေ့လာရေးအဖွဲ့စေတနာဝန်ထမ်းဦးရွှေပါကိုမတ်စုမော်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။လေ့လာဆောင်ကြည့်မှုတွေတင်ပြပြီးမကြခင်မှာတော့မဲယုံတွေကိုကိုယ်တိုင်ရောက်ရှိနေကြတဲ့ VOA သတင်းထောက်တွေရဲ့သတင်းပေးပို့ချက်တွေကိုလည်းဇက်တိုက်နားဆင်ကြရဖို့ရှိပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးနေပါတယ်ရှင်။ဒီကနေ့မှာတော့ဗဟန်းမြို့နယ်ရွှေတောင်ချာတရက်ွက်ဒီဒေါအောင်ဆန်းစုကြည်မဲပြတဲ့ရွှေတောင်ချာတရက်ွက်မဲယုံကိုတော့ဒီ VOA ရန်ကုန်ရုံးခွဲရဲ့တာဝန်ခံဒေါခင်စိုးဝင်းကမနေ့မိုးမလင်းကင်ကလေးကရောက်ရှိနေပြီးတော့သူမြင်ရတွေ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပေးထားပါတယ်ရှင်။
ဗန်မူရီဖက်ဒရယ်တာနာမှာနေထိုင်တဲ့မြို့သားဒီမိုကရေစီဖွဲ့ထုတ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီနေ့မနေ့9နာရီဝန်းကျင်လောက်ကရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ရွှေတောင်ကြားတရက်ကွက်ကမဲယုံမှာမဲဆန္ဒပေးခဲ့ပါတယ်။ယာနေ့ချီတဲ့ပြည်ရင်းပြည်ပသတင်းတောက်တွေသတင်းလာယူကြတယ်လို့ NLD ထောက်ခံပြီးအများပြားကလည်းဒေါအောင်ဆန်းစုကြည်မဲပေးမဲ့နေရာမှာကြိတ်ကြိတ်တိုးနေရာယူအားပေးခဲ့ကြတယ်တွေ့ရပါတယ်။ဒီမဲယုံကမဲပေးမဲ့သူ400ကျော်ရှိပြီးတော့မဲယုံစဖွဲ့နဲ့မနေ့6နိုင်ရီကနေမဲယုံမပိတ်မီညနေ4နိုင်ရီအတွင်းအချင်းချင်းမဲပေးနိုင်မှုစီစဉ်ထားတယ်လို့ဗဟန်းမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဥက္ကဋ္ဌဦးဝင်းနိုင်ကပြောလို့ကျွန်တော်တို
့ပြီးနိုင်ပါတယ်ခင်ဗျာကျွန်တော်တို့မဲယုံတယုံရဲ့ကျွန်တော်အများဆုံးဟာ1000ကျော်လေးပဲရှိပါတယ်ဒါကြောင့်မဲယုံနေရဲ့ဝင်လန်းထွက်လန်းသူလှုပ်တာကင်လန်းနဲ့နောက်ပြီးတော့ကြိုတင်မဲတွေနဲ့အားလုံးပြန်တွက်လိုက်လို့ရှိရင်အချိန်မီနိုင်ပြီးနိုင်ပါတယ်အချင်းမီမပြီးရင်လည်းပဲကျွန်တော်တို့ရဲ့ညွှန်ကြားချက်အတိုင်းညနေ4နာရီအတွင်းမှာပရဝန်တင်းမှာရောက်ရှိနေတဲ့လူအားလုံးကိုကျွန်တော်တို့ကစီရင်ကောက်ပြီးတော့မဲပေးကွင့်မဆုံးရှုံးရအောင်ဆောင်ရွက်ပေးမှာဖြစ်ပါတယ်။အဲ့ဒီအားလုံးမဲပေးပြီးမှပဲကျွန်တော်တို့ကမဲရည်တွယ်ချင်းလုပ်ငန်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒီရွေးကောက်ပွဲကိုမဲလာပေးကြသူတွေဟာနိုင်ငံမှာအပြောင်းအလဲဖြစ်စေခြင်းနဲ့ဆန္ဒနဲ့အကြောက်တရားကင်းကင်းပျော်လင့်ကြီးနဲ့မဲလာပေးတာတွေ့ရတယ်လို့ရွေးကောက်ပွဲရလဒ်အတွင်းလေးစိုးရိမ်မှုရှိနေတာတွေ့ရတယ်လို့မြန်မာနိုင်ငံကြီးကအကြီးကဲစောင့်ကြည့်နေတဲ့ ERD Magazine Editor ချုပ်ဦးအောင်စောကခုလိုတုံ့ပြန်လိုက်ပါတယ်။
မေးကြည့်တဲ့သူတိုင်းကလည်းဒီအပြောင်းအလဲအတွက်ဘသူမဲပေးတယ်ဆိုတော့သူတို့မပြောရင်မပြောဘူးဒါပေမဲ့သူတို့အပြောင်းအလဲလိုချင်လို့ဟလာ retire army officer တွေကစ bureaucrat အဟောင်းတွေကစပင်စင်စားဘိုးကြီးတွေကစနောက်သူတို့တွေအကုန်လုံးမဲလာပေးကြမနဲ့စောကြီးတွေပြင်ဆင်ပြီးလာပေးတာကျွန်တော်တွေ့ဒီ change ကိုသူတို့တကယ်ယုံကြည်တယ်ပေါ့လေပြောရမယ်ဆိုတော့သူတို့ယုံကြည်အဲဒါကြောင့်သူတို့မဲလာပေးအဲ့တော့ကျွန်တော်ထင်တဲ့ဟို freedom of expression ရှိတယ်ဟို fear မရှိဘူးအကြောက်တရားမရှိဘူးလာပြီးအဲ့ဒါကကျွန်တော်ထင်တယ် positive ဖြစ်တဲ့ခြေလှမ်းတစ်ခုရှေ့ကိုသွားလို့ရတဲ့ခြေလှမ်းတစ်ခုလို့မြင်တယ်ဒါပေမဲ့အားလုံးစိတ်ထဲမှာကျွန်တော်ထင်တယ်ဖတ်လို့ရတဲ့တစ်ခုကတော့ဒီ post selection ရွေးကောက်ပွဲရလဒ်ကဘယ်လိုရှိလာမလဲဘာတွေကိုထပ်ပြီးတော့လိန်ညာအောင်မလဲဆိုတဲ့အတွေးခေါ်တွေကတော့ကျွန်တော်ထင်တယ်အားလုံးစိတ်ထဲမှာရှိတယ်အဲ့လိုရှိလို့လာပြီးတော့မဲလာပေးတယ်လို့အင်းအားနဲ့မဲလာပေးတယ်လို့ကျွန်တော်စိတ်ထဲမှာခံစားရ
ဒီကနေ့ဗဟန်းမြို့နယ်ကဒေါအောင်ဆန်းစုကြည်မဲပေးမဲ့မဲယုံကိုလာရောက်အကဲခတ်သူနောက်တဦးကတော့မြမအရေးကျွမ်းကျင်သူဘတ်တင်လစ်နာပဲဖြစ်ပါတယ်။တမိုင်းတွင်မဲ့ဒီရွေးကောက်ပွဲမှာလူမှုစိတ်ပါဝင်စားစွာမဲလာပေးတာတွေ့ရလို့ပြောင်းလဲတွေ့မျှော်လင့်စောင့်စားနေကြတာတေချာပါတယ်လို့အခုလည်းဆိုပါတယ်
။ Let's say that the NLD gets an overwhelming majority
of the vote. ဖွဲ့ချုပ် NLD အပြတ်တန်နိုင်တဲ့ဆိုရင်တော့လက်ရှိအစိုးရအနေနဲ့အတော်လေးခက်ခဲခက်ခဲတိုက်တွန်းသွားရမှာဖြစ်ပါတယ်။အခုချိန်မှာပြောဖို့စောပါတယ်ကျွန်တော်အနေနဲ့ဇန်နဝါရီလလောက်ထိစောင့်ကြည့်စီချာဆန္ဒပိုင်းတွေရဲ့စိတ်ထဲဘာတွေရှိတယ်ဆိုတာခမ်းမရခက်တော့အဲ့ဒီအချိန်ကြာမှပဲစောင့်ကြည့်ကြတာပေါ့ဗျာ
EU ဥရောပတမကရွေးကောက်ပွဲအကဲခတ်လေ့လာရေးအဖွဲ့ရဲ့လေ့လာရေးကြီးချုပ် Alexander Graf Lambsdorff ကတော့သူတို့အဖွဲ့အနေနဲ့မဲယုံတွေရဲ့အနေအထားလှုပ်ထုံးလုပ်နည်းတွေကိုပဲအကဲခတ်စောင့်ကြည့်နေပါတယ်လို့အခုလည်းပြောပါတယ်
Are the ballot boxes there? Can the voters vote in secret? Is the ink present?
Mebuni snir ja shi ya la. Mesana shin ni sit chai lwet me pe lu ya ya la. Min go shi ya la.
မဲပေးမဲ့လူတိုင်းမဲ့ဗိုတင်ကတ်တက်တေကန်ကတ်တွေပါရလားစစ်ကြဖို့အတွက်ဒေသီအချက်လက်တွေကိုကျွန်တော်တို့အကဲခတ်ပါတယ်မဲယုံတယုံကနေတယုံပြောင်းပြီးတော့စနစ်တကျရှိရလားလဲမှတ်တမ်းတင်ပါတယ်မြန်မာပြည်တော်ဝန်မဲယုံတွေကပေးပို့လာတဲ့ချက်လက်တွေကိုစုစည်းပြီးတော့မှတ်တမ်းတင်အစီရင်ခံသွားမှာဖြစ်ပါတယ
်ဗဟန်းမြို့နယ်မဲဆန္ဒနေမြေကနေပါဝင်ရှင်ပြန်ရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်နှောင်းတွေကတော့ဒီမိုကရက်တစ်ပါတီကဦးသိန်းဟန်နောက်ပြည်ပုဂ္ဂလကိုယ်စားလှယ်နှောင်းဖြစ်တဲ့ဒေါ်မီနိုကိုအပါအဝင်6ဦးဖြစ်ပြီးမြန်မာပြည်တော်ကိုယ်စားလှယ်နှောင်း NLD ပါတီကဥပမျိုးသိမ့်အပါအဝင်9ဦးနဲ့တိုင်းဒေသကြီးကိုယ်စားလှယ်နှောင်းကစားညာပါတီကဒေါ်သူတီလွင်အပါအဝင်9ဦးတိုင်းရင်းသားကိုယ်စားလှယ်ပြည်ပြည်သူပါတီဦးစောစိအပါအဝင်4ဦးရခိုင်မျိုးသားပါတီကဦးစောအေးမောင်အပါအဝင်3ဦးအသီးသီးရှင်တန်းခဲ့တာဖြစ်ပါလိမ့်ရှင
်ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းမှာနေထိုင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဒီကနေ့မနေ့9နာရီရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ရွှေတောင်ကြားတရက်ကွက်မဲယုံမှာမဲပေးခဲ့တဲ့အခြေအနေရရက်ကိုတော့ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းစုစည်းပြီးတော့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်တည်းမှာပဲဒေါအောင်ဆန်းစုကြည်ရဲ့ဝင်ရောက်ရှင်ပြိုင်တဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်ကဆန္ဒမဲပေးမှုအခြေအနေတွေကိုလည်းတင်ပြပေးခြင်းပါတယ်ဒီကနေ့မှလည်းဒေါအောင်ဆန်းစုကြည်ကကော်မူးကမဲယုံတွေကိုလှည့်လည်ကြည့်ရှုခဲ့ပါတယ်ဒီအချိန်မှာပဲကော်မူးမြို့ကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုသားညုံကအခြေအနေတွေကိုပြောပြပေးပါမယ်ရှင်
ဟုတ်ကောမှုမြောင်းနေရဲ့မဲယုံခြေနေကိုဒီကိုကြည့်မယ်ဆိုလို့ရှိရင်တော့အားလုံးအဆင်ပြေချောချောမွေ့ပါပဲ။ဥဒေါ်ဆန်းစုကြည်လာတဲ့တဲ့ကြောင့်မလို့ဒီသတင်းမီဒီယာသမားတွေကနောက်ဖြားဒီမဲဆန္ဒရှင်ပြည်သူတွေကနေပြီးတော့စိတ်လုံရှားကြီးနဲ့ကြိုဆိုနေကြတာလည်းတွေ့ရမှာဖြစ်ပါတယ်
။ဒေါ်ဆန်းစုကြည်ပြင်ဒီအမျိုးသားလွတ်တယ်ကိုယ်စားလှယ်လောင်းဖြစ်တဲ့ဥခင်ရွှေကလည်းဒီကောမှုမြောင်းနေတွင်ကမဲယုံခြေနေကိုလှည့်လည်ကြည့်ရှုနေတာတွေ့ရပါတယ်
။အခုအငယ်ကအမျိုးသားလွတ်တော်ဆိုတော့အငယ်ဘယ်လိုများမျှော်လင့်ထားပါလဲခင်ဗျာ
။အငယ်ကတော့နိုင်ပါပဲ။အဲ့ဒီပါစနစ်ဘလောက်ထိများမယ်ဆိုတာပဲလိုက်ကြည့်ရတာ
။ဟုတ်ကဲ့။
အဲ့တော့အငယ်နဲ့ဒေါ်ဆန်းစုကြည်နဲ့လည်းမတူဘူးလေ။သူကပြည်သူလွတ်တော်အငယ်ကမျိုးသားလွတ်တော်။အဲ့တော့တယောက်တည်းဟာစီ။
အခုမဲယုံနေတဲ့အချင်းတွေရောအငယ်လေးလာကြည့်တော့ဘယ်လိုရှိပါလဲ။အားလုံးမဲပြီးနိုင်မဲ့အနေထားရှိလား။အချင်းလောက်ရလား
။အချင်းလောက်ပါလေ။အငယ်တို့ဘက်ချမ်းမှာတော့မဲယုံတယုံတယုံ600နဲ့1000ကျားပဲရှိတယ်။ဒီမနေ့အငယ်ကဒီကော့မူအေရီယာဟိုနေရာပေါ့။မဲထရလေ။ဟိုပြင်းကရူးဆိုတဲ့နေရာ။ဘာရနေမှာအဲ့မဲသွားထဲ့ခြင်းပြဿနာတစ်ခုသွားတွေ့တာပါလဲဆိုတဲ့ခါကျတော့အဲ့လိုပေါ့သူကဟိုဒီလူတွေတန်းစီရနာမှာကတ်ထားတာကတ်တဲ့နေရာမှာဒီအန်ဂယ်နဲ့ဒေါ်အောင်ဆန်းစုနဲ့တကူတွေကတ်တယ်အဲ့တော့အဲ့ကော်မရှင်အဲ့ဒီကကော်မရှင်ဥက္ကဋ္ဌခေါ်ပြီးတော့အဲ့မဲဘူးဟိုနင်းပေါ့လေမဲတောင်ကခေါ်ပြီးတော့နည်းနည်းဆူပြီးအဲ့ဒါဆွဲဆိုးရတယ်
โอเค
ဘာကြောက်လဲဆိုတဲ့ခါကျတော့သူနဲ့အငယ်နဲ့မတူဘူးလေသူနဲ့တဖွဲ့တယ်လည်းမဟုတ်ဘူးသူကပြီးသူလွတ်တော့အငယ်မျိုးသားတော်တော်အဲ့တော့ကတ်ထားတဲ့ခါကျတော့တဖွဲ့တယ်ကတ်ထားတော့လူတွေအတွက် confuse ဖြစ်တာပေါ့ဘောင်းစွစကြီးနဲ့အငယ်နဲ့ပဲပြန်ရမလို့ပါလို့ဖြစ်တော့အဲ့တော့ကော်မရှင်ကနေသေချာသူတို့ train မလုပ်ထားအောင်လည်းတွေ့ကြတာအောက်ခြေမှာတော့အဲ့လိုမျိုးလွဲတာလေးသွားတွေ့တွေ့လို့အငယ်တော်တော့ပြောပြလိုက
်နောက်တစ်ချက်ကျွန်တော်မေးချင်တယ်အငယ်ကအငယ်ကိုယ်တိုင်လည်းမဲဆွဲစည်းရုံးမှုမှာကိုကိုမဲပေးကြဖို့မဲဆွဲသလိုဒေါ်ဆန်းစုကြည်လည်းမဲပေးပါလို့ပြောတယ်လို့သိရပါတ
ယ်ဟုတ်တယ်ပြောတယ်
ပါတီရဲ့ policy နဲ့ညှိမနေဘူးလား
ညှိပေမဲ့အငယ်ကကြန့်ခိုင်ပြီး policy မှာရှိတယ်လေမိမိအကျိုးအတွက်ပါတီအကျိုးချရမယ်ပါတီအကျိုးအတွက်ကိုနိုင်ငံတော်အကျိုးချရမယ်အဲ့တော့အငယ်ကိုခေါ်ပြီးတော့မေးပါတယ်စစ်ပါတယ်အဲ့ဒီချိန်မှာအငယ်
စစ်တယ်ဆိုတာပါတီကစစ်တာ
ပါတီကခေါ်စစ်ပါတယ်အဲ့ဒီချိန်မှာအငယ်ကဒါပဲပြောလိုက်တယ်။ဘာလို့ချက်ခင်ဖြစ်ဖြစ်ရဲ့ policy ကိုကမိအကျိုးနဲ့ပါတီအကျိုးကြည့်ရမယ်။ပါတီအကျိုးနဲ့စာလို့ရှိရင်နိုင်ငံတော်အကျိုးကြည့်ရမယ်။အဲ့တော့နိုင်ငံတော်အကျိုးအတွက်ကိုဒေါ်ဆန်းစုကိုမဲပေးမယ်။အခုလည်းအငယ်ကိုယ်တိုင်သူ့မဲပေးခဲ့တာ
။ဟုတ်ကဲ့ပါ။နောက်တစ်ချက်ကအာဏာရချက်ခင်ရေးပါတီကတော့လက်ရှိအာဏာရပါတော့။သူလည်းအစိုးရဖွင့်နိုင်မယ်လားလားရှိပါတယ်။ဒေါ်ဆန်းစုကြည်ကတော့သူကပြတ်တက်နိုင်ဖို့သူမျှော်လင့်နေတယ်။သူကလည်းအားလုံးအစိုးရဖွင့်ဖို့
ထိမျှော်လင့်နေတယ်။ကိုရရင်တော့
အငယ်ဘယ်လိုမှမျှော်လင့်လဲဒီပါတီကြီးနှစ်ရအချင်းနေ။
ဒီအကမှန်တာတော့ဒီနှစ်ခုလုံးကတော့အပြတ်နိုင်ဖို့တော်တော်ခက်ရစ်ပါလေဒီ NLD အနေနဲ့50နဲ့60ကြားလောက်တော့မှန်တယ
်မဲဟုတ်တစ်ခုမှာတော့ဒီတိုင်းဒေသကြီးမဲပြီးတဲ့ဒစိတုံးပျောက်ဆုံးတဲ့ကိစ္စနောက်တချို့မဲဆောက်တွေမှာမဲဆာရွက်ပိုနေတဲ့ကိစ္စနဲ့မှားရိတ်လို့ဒီပင်မဲသဘောဖြစ်နေတာကိုမဲဆာရွက်ထပ်တောင်းလို့မရတဲ့ကိစ္စမျိုးအဲ့ဒါအနေချင်းလောက်တော့တွေ့ရပါတယ်ဒါကိုလည်းသက်ဆိုင်ရာဒီဒေသဆိုင်ရာကော်မရှင်အာဏာပိုင်တွေဘက်ကစူးစမ်းဖြေရှင်းဖို့ညှိနှိုင်းနေကြတာမျိုးလည်းတွေ့ရပါတယ်မဲယုံနေမှာတော့ဒီမဲဆန္ဒရှင်တွေဘက်ကလူလလာတက်တက်ကြွကြွနဲ့လာရောက်ပြီးတော့မဲပေးကြတာနောက်အပြောင်းလဲအတွက်မျှော်လင့်နေဆိုပြီးတော့မဲပေးနေကြတာတွေ့ရပါတယ်မဲဆန္ဒရှင်အချို့ကတော့ဒီမဲယုံပိတ်ချိန်၄နာရီအထိမှာရလာမဲ့အဖြေကိုစိတ်လှုပ်ရှားတကြီးနဲ့စောင့်ကြည့်နေတာတွေ့ရပါတယ်ကျွန်တော်တားညိဦးပါကော်မှုမြို့ကနေပြီးတော့သတင်းပေးပို့နေတာပါ
ရန်ကုန်တိုင်းခေါမှုမြို့နယ်ကိုကိုရိုင်းရောက်ရှိနေတဲ့ဖြိုးဝေဝိုင်းတော်သားကိုသားညွန့်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ပြည်သူတွေကြားမှာမဲပေးခွင့်အပြည့်အဝရခဲ့ပါရဲ့လားဆိုတဲ့သတင်းဆောင်မတွေကိုလည်းဆက်ပြီးတော့တင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံအတွက်သမိုင်းဝင်မဲ့2005ပါတီစုံဒီမိုကရေစီရွေးကောက်ပွဲကျင်းပတဲ့ဒီကနေ့မှာ မဲဆန္ဒရှင်တွေအနေနဲ့တက်ကြွစွာပါဝင်လှုပ်ဆောင်နေပေမဲ့မဲပေးတာမှအစင်မပြေမှုတွေမတမာမှုတွေကြုံတွေ့နေရတာတွေရှိနေပါတယ်။မြန်မာနိုင်ငံရဲ့မြို့တော်တစ်ခုလည်းဖြစ်ခဲ့တဲ့မြို့နယ်50ငါးမြို့နယ်ရှိတဲ့ရန်ကုန်တိုင်းဒေသကြီးတစ်ခုထဲမှာပဲမဲပေးတာမှလွဲမှားမှုတွေမဲမတမာမှုတွေရင်ဆိုင်နေရတာပါ။ကိုတိုင်းရင်းသားကိုကိုယ်တိုင်မဲမပေးရတဲ့အတွက်လက်တန်းဖြတ်ပြီးတော့ဆန္ဒဖော် ဖြစ်နေခဲ့တဲ့အဆင်မပြေမှုတွေနဲ့အခက်အခဲတွေကဒီကနေ့အထိလည်းဘလုံးဆောင်ပြေလည်သွားပုံမရှိတာကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့သူတွေရဲ့ပြောပြချက်တွေကတက်သေးပြနေပါတယ်။ကမာရွတ်မြို့နယ်မှာမဲပေးစဉ်တိုင်းရင်းသားဖြစ်ပေမဲ့မိမိတိုင်းရင်းသားကိုယ်စားလှယ်အတွက်မဲမပေးရတဲ့အပေါ်အခြေအတင်အငင်းပွားပြီးမှမဲပေးခွင့်ရခဲ့သူမက်ခိုင်စင်သားကသူကြုံတွေ့ခဲ့ရတဲ့အပေါ်ခုလိုပြောပြပါတယ်။
ပထမဒီချက်တော်၃ဘုံကိုပေးရတော့အဆင်ပြေပါတယ်။ဒီတိုင်းလားနေကြတော့အဲကရင်မဲဘုံပဲရှိတယ်။ကရင်မဲဘုံပဲရှိပြီးတော့ဒီအဝါယံစာရွက်ကလေးလေးအဲ့ဒါလည်းကရင်စာအုပ်ပဲရှိတယ်ဆိုတော့ကျွန်တော်တို့ကမေးတော့ရခိုင်ငေါဆိုတော့မပါဘူးတဲ့ဒီမဲစန္ဒာနယ်မှာရခိုင်ငေမရှိဘူးလို့ပြောလို့ခင်တောင်းဝရှိတဲ့သူကိုမေးတော့သူတို့ကပြောလဲလို့ဆိုတော့ဟာခင်ဗျားတို့ကလည်းမဲဆင်းပြေတော့ဟာရခိုင်ဆိုပြီးရောတဲ့ဟိုဆင်းမှာမပေးခဲ့အဲ့ဆိုတော့ဒါပေမဲ့ကျွန်တော်ကကျွန်တော်တို့မဲဆင်းမှာအဲ့လိုမျိုးကြည့်ဖို့ပြောလဲမပြောခဲ့ဘူးလေဒီရက်ွက်ရုံးကကော်မရှင်တွေကလည်းမပြောခဲ့နောက်ပြီးမဲဆင်းဆိုတာတဆင်းရင်းနဲ့ရှိရမှာလေတိုင်းရင်းသားဆိုပြီးတက်ခွဲပြီးရှိရမှာမဟုတ်ခဲ့အဲ့ဆိုတော့အဲ့နဲ့အဲ့လိုပြောတော့မဟုတ်ဘူးပေါ့နော်သူတို့ဆတော့ညင်းသေးတယ်နောက်တော့မဲဆင်းရောစာအုပ်ကိုတရှာပေးတယ်မဲဘုံကိုတော့မထားတာပေါ့ကွာထားထားတယ်ဒါပေမဲ့ကျွန်တော်တို့ရခိုင်နေအတွက်ကိုပုတ်လို့ရမယ်အဝါရောင်တော့မရှိတာအဲ့အိမ်စာရွက်တွေလိုက်ရွာရှာတာကွာ၃နိုင်စာတယ်
ကြည့်မြင်နိုင်မဲဆန္ဒနယ်မှာလည်းအလုံးမဲဆန္ဒနယ်မဲပြနဲ့မဲပေးခိုင်းတာတွေရှိခဲ့ပြီးအခြေတင်ဖြစ်ခဲ့တာတွေရှိခဲ့တယ်လို့ကိုရိုင်းကြုံတွေ့ခဲ့သူကိုဟန်ထူးခန့်ပိုင်ကခုလိုပြောပြပါဗျ
။ကျွန်တော်မဲပေးတော့ဒီမဲပေးမဲ့မဲလက်မှတ်စာရွက်တွေကိုကြည့်လိုက်တော့အလုံးကအမတ်တွေဖြစ်နေတယ်။အဲ့ဒါခေါင်းစဉ်မှာကြည့်လိုက်တော့လေအလုံးနဲ့အာမဖြစ်ဘူးဆိုပြီးတော့ပြောရတော့တအုပ်လုံးအလုံးဆိုတော့ကြည့်ကြကြဆိုရင်၁၁ရောက်မဲပေးပြီးသွားပြီ။ဒီစာအုပ်နဲ့ပဲ။အဲ့ဒါကိုကျွန်တော်ပြောတော့မဲဝင်နှန်းကဘာမှမဖြစ်ဘူးတဲ့ကြီးမနိုင်ရောက်လို့ရှိရင်ကြီးမနိုင်စာအုပ်ဖြစ်သွားပြီတဲ့အာမရဘူးခင်ဗျာအဲ့လိုပြောလို့ရမလားလို့အဲ့ဒါအကုန်လုံးအဲ့ဒီကျွန်တော်ကြည့်နေတဲ့မော်နီတာတွေပါအကုန်လုံးအနာခေါ်ပြီးတော့တခြားပြောတော့မှအဲ့ကြတော့မှပင်မဲမဖြစ်စေရဘူးတဲ့မရဘူးပင်မဲမဖြစ်စေရဘူးလေကြီးမနိုင်စာရွက်ပဲလိုချင်တယ်လို့ပြီးတော့အရင်တော့မဲပေးသွားတဲ့လူတွေကိုပါပြန်ပြီးတော့အဆင်ပြေအောင်လုပ်ပေးလို့အစ်စ်လဲပေးတယ်အစ်စ်လဲပေးပြီးတော့ကျွန်တော်ကတော့အဆင်ပြေသွားတယ်ကျွန်တော်အရင်မဲပေးပြီးအိမ်ပြန်သွားတဲ့၁၁ယောက်ကိုသူတို့လိုက်ပြီးတော့စုံစမ်းပြီးတော့လိုက်ခေါ်ကြတယ်အဆင်တော့မပြေပါဘူးအားလုံး
တေဆုံးသူတွေနဲ့လူဘိုးတွေအများကြီးမဲဆင်းမှာပါဝင်နေတာကြောင့်နာမည်ကြီးခဲ့တဲ့တောင်းကလာပါမြို့နယ်မှာတော့ဒီကနေ့နေ့လယ်အထိဘာပြဿနာမှမတွေ့ရဘူးလို့အဲ့ဒီနေရာကဒေသခံတွေကပြောပါတယ်။ကျွတင်မဲတွေနဲ့ပတ်သက်ပြီးတော့သာပြဿနာတက်ခဲ့ပြီးဒါနဲ့ပတ်သက်လို့ပြည်တော်စုစံခံရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်လောင်းဦးအောင်သိန်းလင်းကခုလိုပြောပြပါတယ်
။မနေ့ကည6နာရီအထိပဲကျွတင်မဲတော့မယ်ကျွတင်မဲပြည်ဝင်ရှိတယ်လို့ကော်မရှင်တက်မှတ်ထားတယ်ပဲ။ခုနှစ်ခွဲကျော်အထိလိုက်ကောက်နေတာကိုကျွန်တော်ဖုန်းဆက်ပြီးတားရတယ်။အဲ့တော့အဲ့လိုလိုက်ကောက်တဲ့ခါမှာလည်းတစ်ခက်ပါတီရလူတွေကမဲကျွတင်မဲပြီးတဲ့လူနာတိသွားတက်ပြီးတော့မှပြောဆိုတာတွေတိုက်တွန်းတာတွေတချို့မထင်တဲ့ဟာကြီးအာထပ်နေဆိုထပ်နေခိုင်းတာကိုရွေးကြုံပါလေ။အဲ့ဒီ free and fair ဖြစ်ချင်းမဖြစ်ချင်းဒီအဖွဲ့အစည်းတွေပါဝင်ရှင်ပြန်ရတဲ့အဖွဲ့အစည်းတွေနဲ့မဆိုင်ဘူး။ဟုတ်ကဲ့ပြောပြတာတရားဝင်စာနဲ့လည်းကန့်ကွက်မှာ။အဲ့ဒါပဲပါတီရလို့လည်းဆိုရတာသိ
ရွှေပြည်သာမြို့နယ်မှာတော့တက်တေကံမဲလက်မှတ်အပေါ်တွေကိုလိုက်လံဝေငှနေတာတွေရှိတာကြောင့်စစ်ဆေးလျက်ရှိပါတယ်။ကိုရိုင်းကြုံခဲ့ရတဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်နေတဲ့88ငိမ့်ပွင့်တာဝန်ခံကိုစစ်အောင်နိုင်ကတော့အခုလိုပြောပြပါတယ
်။ကျွန်တော်တို့ကသူကမဲယုံရဲ့အပြင်ဖရဝံအပြင်မှာပေါ့နော်မဲယုံအတွင်းထဲမှာတော့မဟုတ်ဘူးမဲပေးနေတဲ့အတွင်းထဲမှာမဟုတ်မဲယုံရဲ့အပြင်မှာကော်မရှင်ကနေပြီးတော့အတိမတ်ပြုတ်တိတ်တုံးနဲ့ထုတ်ပေးထားတဲ့မဲဆက်လက်ပြားဒီလိုတွေဝေဖို့လုပ်နေတဲ့အချိန်မှာဒါ60နှစ်ဆိုတော့ကျွန်တော်တို့မိလိုက်တာပေါ့နော်ဒါသူနောက်ကဘလောက်ကိုဘယ်လိုပေးခဲ့တယ်ဆိုတာလည်းမသိရသေးဘူးပေါ့အဲ့ဒီတော့ဒီဥစ္စာတွေကိုကျွန်တော်တို့က60နဲ့2ရက်တာဝန်ပုံ15မှာကျွန်တော်တို့တွေ့ရှိတယ်တက်ဆိုင်ကကျွန်တော်ကော်မရှင်အုပ်ချုပ်ရေးရုံးနဲ့ကော်မရှင်ကိုကျွန်တော်ခေါ်ပြီးတော့မှတွားရောက်ပြီးတော့ကျွန်တော်ဖြည့်ရှင်းကြတယ်ဖြည့်ရှင်းပြီးမင်းညာတဲ့အခါကျတော့သူ့လည်းတဲ့သူ့ယာယီမှုတယောက်ကဒီလိုဝေခိုင်းလို့ဘယ်ယာယီမှုလဲမေးတော့လေသူကဝိညာဉ်ကြောင့်မဖြေနိုင်ဘူး
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့ဒီရွေးကောက်ပွဲအတွင်းကြုံတွေ့နေရတဲ့မတမာမှုတွေကိုဖော်ထုတ်ကာတရားဥပဒေနဲ့အညီမျှမျှတတဖြစ်ဖို့လှုံ့ဆော်မယ်လို့အရေးပေါ်ကြေညာချက်တစ်စောင်ကိုဒီကနေ့ပဲထုတ်ပြန်ထားပါရရှင်
VOA သတင်းတောက်မမေခါပါရှင်မကြခင်မှာတော့မဲပေးခဲ့ကြသူတွေရဲ့ကိုရိအတွေ့အကြုံတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ခုရင်ဆုံးတော့ရန်ကုန်တိုင်းတောင်ကလာပမြို့နယ်ကနေဝင်ရောက်ရှင်ပြန်ရွေးကောက်ခံတဲ့လက်ရှိအာဏာရပြည်ထောင်စုကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ကိုယ်စားလှယ်ဦးအောင်သိန်းလင်းနဲ့တွေ့ဆုံမေးမြန်းထားတာကိုတင်ပြပေးချင်ပါတယ် VOA သတင်းတောက်မမင်းမြင့်ခိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကြောက်ခဲ့မဲမဲရုံနေပါဘာလို့မဲแกเปล่าแกได้คําไม่รู้เว้ยเนี่ยกูเตือนมาสุดเลยดิตาวชื่อไอ้หนูเนี่ยกูอยู่ดิไซแกไปเนี่ยนี่กูอยากได้ไอ้เนี่ยนี่มาแล้วเฉยนี้นี่มันไม่จ๋าพอตัวเราเสียงานได้ป่ะหลูได้เนี่ยนี่เปรตว่ารู้สิเป็นแม้ขึ้นมาสุดกว่าฉันไม่อยากไปนะแต่เนี่ยไอ้แม้ยาฤดูตะแกรู้ดิผ่แม้ခပ်ပိုင်းမော်ဆက်မခပ်ပိုင်းဘူးအဲ့လိုတကူခတ်လို့ရအောင်လုပ်ထားရင်ပိုကောင်းမှာဟု
တ်ဟုတ်ကဲ့ပါရှင်နောက်တစ်ခုကဒီတောင်းကလာမှာအငယ်လေးတိတိတောင်းနေမှာတော့မဲစင်းရင်းနေပုံနေတဲ့လူတွေတော်များတယ်ဆိုပြီးတော့လည်းတင်းနေထွက်နေပါတယ်မဲပြားတွေကလည်းပို့ပြီးတော့ဟိုသာထုတ်ပြီးထွက်လာလို့ရှိနေလို့တင်းနေထွက်နေပါတယ်အငယ်အခုလိုက်ပြီးတော့ကြည့်ရဲ့အမိထားမှာရောဘလို့နေတခုမှမစင်မတမာတဲ့မဲတွေညာဝင်လာမလားဆိုပြီးတော့ဒီလူတွေဆိုရင်ညာအပေါ်မှာဘလို့များပြေးချင်ပါလဲရှင
်ကျွန်တော်တွေ့တာကတော့အဲ့ဒါတွေမတွေ့ရပါဘူးမတွေ့ရပါဘူးမဲဆက်လက်ပြားတိုင်လာပြီးတော့ပြေးကြတာပါကျွန်တော်ကအဲ့ဒါမတွေ့ရဘူးပြန်တော့တယ်ကျွန်တော်ခုကြည့်တော့
ဟုတ်မဲဆန်တော့ရှင်ဟိုစည်ရင်းတွေမှာမဲတွေပို့နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အငယ်တို့ဘယ်လိုများစည်ရင်းထားလို့ရှိပါလဲ
အဲ့ဒါကဟုတ်အဲ့ဒါကဘာကြောင့်ပို့ရလဲဆိုတာဒီကော်မရှင်ဥက္ကဋ္ဌပို့ပြောနိုင်တယ်ကျွန်တော်တို့ကဟဲ့ဒီကိစ္စတွေကကော်မရှင်ကစည်ရင်းတဲ့ကိစ္စဖြစ်ပါတယ်ဟုတ
်
ဘာကြောင့်ပူရတယ်ဘာကြောင့်ဘလို့ဖြစ်တယ်ဆိုတော့သူတို့ပြောနေတယ်အကြမ်းင်းကတော့ဒီပြင်ရှိစီရင်ဒီမှာလူရောတကောင်စင်ရောရှိတယ်နောက်တစ်ခါလဘကမှာရှိတဲ့ပုံစံ66စီရင်အဲဒီစီရင်ကခုရှင်တဲ့အခါမှာပွားနေတယ်လို့အကြမ်းင်းသိရတာဖြစ်ပါတယ်အဲ့တော့ရှင်စရာအကြများနေတယ်စင်ရောရှိတယ်လူရောရှိတယ်နော်အဲ့ဒီဟာနဲ့ရှိတဲ့ရုံးမှာရှိတဲ့စည်ရင်းရှင်လိုက်တဲ့ခါမှာအဲ့လိုကွာတာဖြစ်ပါတယ်အဲ့တော့ဟိုဒီဟာနဲ့ပတ်သက်လို့တော့ဟုတ်လားအဲ့ဒီလူကဒီမှာပုဂ္ဂလမှာပြန်လာပြိမဲ့ဆိုရင်ရတာပဲဒီ
ဥအောင်သိလင်းကို VOA သတင်းတောက်မမြင်မြင်ခိုင်ကိုတိုင်တွေ့ဆုံမိ мян တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တနိုင်ငံလုံးမှာရှိတဲ့ရွေးကောက်ပွဲမဲဆန္ဒပေးမှုအခြေအနေတွေကိုလည်းတင်ပြပေးခြင်းပါတယ်။အထွေထွေရွေးကောက်ပွဲအတွက်မြန်မာပြည်တဝမ်းမဲပေးနေကြတာမှာနေရာဒေသအတော်များများအားလုံးအဆင်ပြေချောမွေ့နေတဲ့အနေအထားရှိနေပြီးတော့တချို့နေရာတွေမှာတော့မဲဆင်းကြံနေတာတွေကြိုတင်မဲ့ပို့ပေးတာတွေရှိနေပါတယ်။နေရာအများစုကတော့မဲဆန္ဒရှင်နဲ့မဲပေးချိန်မမျှမတဖြစ်ပြီးမဲယုံပိတ်ချိန်မှာမဲမပြရပဲကြန့်ရှိနေမှာကိုလည်းစိုးရိမ်နေကြပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တချို့တို့ကအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပထမဆုံးတင်ပြလိုတာကတော့ကချင်ပြည်နယ်ကအခြေအနေဖြစ်ပါတယ်။နောက်ဆုံးမေးမြန်းပြီးတဲ့အချိန်ထိကချင်ပြည်နယ်ကဒေသတော်တော်များများမှာအေးအေးချမ်းချမ်းပဲမဲပေးနေတာတွေရှိပေမဲ့တချို့နေရာတွေမှာတော့အခက်အခဲအနှဲငယ်ရှိနေပါတယ်။မြစ်ကြီးနားမြို့ကအခြေအနေကိုတော့မြစ်ကြီးနားမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီမြို့နယ်စည်းရုံးရေးအဖွဲ့ဝင်ဦးနေဝင်းကအခုလိုပြောပါတယ်
။မဲကြီးနားမြို့ရဲ့ရှိတယ်ရှိတယ်ပဲ။နောက်အဆင်ပြေသလားတိုင်းတိုင်းရင်းသားရေးရမှာမပေါ။သမားကြီးများတယ်။မဲကြီးဘယ်မှရှိကြမှာပေါ့။သမားဆိုသမားမဲဒီရှိဆိုဒီရှိနဲ့အဲ့ဒါမပါရရများနေတယ်။အဲ့ဒါကြီးပြလို့ရတယ်ဗျာများတာအဲ့လိုရှိတယ်။ဆိုတော့ချက်ချက်ကအလုပ်ကြီးကတနားယူ150လုံးတော့ပြင်းနေတဲ့နေရာတွေရှိတယ်။တနား150ဆိုရင်ကျွန်တော်တို့ကလူက3000လောက်ရှိမှာ။အဲဒါအချင်းတော့မလို့မလို့ဘူး။မလို့တော့ညမိုးချိုလေးဖြစ်သွားတော့ဘယ်လိုဖြစ်မလဲဆိုတော့အဲဒါဆောင်ကြည့်ရအောင်ပဲ
။တနားမျိုးနဲ့အခြေအနေကိုတော့ဒေသခံတဦးကပြောပြတာက
စနေနေ့မှာပင်ဆားရရက်ွက်မှာတင်မဲလာခဲ့တဲ့ချင်းမှာတော့ပြဿနာနေနေရှိတယ်လို့ကျွန်တော်ပြလဲရတာတခုတော့ရှိတယ်။အဲ့ဒါကတော့3 7ကပုံမုံမောင်ပေါင်ဆိုတော့အဲဟိုယောက်ကမင်းဆက်လေးပြပေါ့နော်သူပြောက်သေးဖြစ်မိတဲ့အကြောင်းပေါ့အဲ့ဒါတခြားပါတီတွေကအဲ့ဒါကိုမြို့နယ် the May Commission Yuma Tanja, Era Jaya, Nia, Ru, Sunday Chacha, Tara, May Pay to Guram Hopene, May Pay who Kunju like that, May Yung, Tawinchi, Poku, O Yu, Sunday Dedu, Edit Dingo Jaya.
Pomo Mune Bemalem, maybe would do a shout tabi, Mesa Nation Siemma, Bawinari Shini Delu, Pomo Mune, NLD Party, Alone Musa, Purwin, Uong Thing Up Your Body.
ကျွန်တော်ဘုံလုံးကကြီးနဲ့ပြစ်တိုင်းမှာသင်္ခါမကဥစ္စာတွေမဲတဲ့ကိုမရလာဘူးပြင်နေခိုးတယ်လို့ပြတုံးတယ်လို့ထဲချောက်တယ်လို့မထဲအောင်မနေနဲ့အနေနဲ့ဒီကျွန်တော်ပုံစံတော့ကွန်ပျူတာမှာချလမ်းလို့ကြည့်ပေးမဲ့ပါညာနဲ့အခုချိန်မှာမပြေးလိုက်တော့ဘူးပြီးသွားပြီနောက်ကုတ်ရဲကွက်တိုးရဲကြောက်ပြန့်ရဲညလေရဲလေးရွာကျန်သွားတယ်အားလုံးလူလည်းတုံးလေးရလို့ကျန်သွားတော့ပေါ့ပြည်တော်စုကြက်ခိ
က
ချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမမောင်ကွန်ကတော့မဲပေးခွင့်မရတဲ့သူတွေကိုမဲပေးခွင့်ရစေဖို့အတွက်အတက်နိုင်ဆုံးဆောင်ရွက်ပေးနေကြောင်းနဲ့ကချင်ပြည်နယ်အတွင်းမဲပေးမှုအခြေအနေဟာတည်တည်ငြိမ်ငြိမ်ပဲရှိနေကြောင်းပြောပါတယ်
အကုန်လုံးအစံပြောင်းအကုန်လုံးဖြစ်ပါတယ်။အလုံးအစံပြောင်းလုပ်ပေးပါမယ်နော်။မပါမရှိပြတော့သွားပါတယ်နော်။မဲတော့ကျွန်တော်လိုက်ဆက်ကြည့်နေပါတယ်။အလုံးကောင်းပါတယ်။ကြည့်ပါဦးအလုံးကောင်းတယ်။ချွတ်ချွတ်မောပါပဲ။
ကချင်ပြည်နယ်အတွင်းမှာတော့စစ်ပွဲတွေမငြိမ်းချမ်းသေးတာကြောင့်မြို့နယ်၁၁မြို့နယ်ကကျေးရွာအုပ်စု220ကျော်ဟာရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိပါဘူး။ပြီးခဲ့တဲ့လတွေအတွင်းကတဘာဝဘေးဒဏ်ဆူဆူဝါးဝါးခံခဲ့ရတဲ့ချင်းပြည်နယ်ဟာခါမြို့ကအခြေအနေကိုတော့ဟာခါပို့စ်သတင်းစာအက်ဒီတာကိုပါပီးကအခုလိုပြောပါတယ်
။မနေ့ပိုင်းတော့များတယ်။ခရီးရည်ဆိုတော့ရက်တော့မတက်ချင်ပါသူတို့ကမြေဖြစ်ဆူကြတာကို၁၂နာရီခွဲပြီးတော့ပေါ့နော်အဲ့ဒီလို့ဆိုတော့မြေရုံမှာလူမရှိဘူးပေါ့။ပါလို့ဆိုတော့ပြကြောင်းပြောတတ်တဲ့ရှင်ဆိုတော့မင်းရတဲ့လူတွေအတက်အခဲရှိတာကမင်းစီးရင်မှမပါတဲ့လူများတဲ့ဒီတတိယဆိုရင်အာပထမခေါက်ကင်ကထားတဲ့အဲမှာပါရတဲ့နဲ့ဒီခေါက်ပေါ်တော့မပါတဲ့လူတွေများတယ်ဒါပေမဲ့တချို့ကကော်မရှင်ထံသွားပြီးတော့ပြီးပေးပြီးတော့ကော်မရှင်ကထိခိုင်းတဲ့လူတွေလည်းရှိတယ်မဲမတော်မှုတော့သူတို့မသိဘူ
းနောက်တစ်ချက်ကတော့မဲယုံမှုလက်မှတ်မပါပဲလူ60လောက်မဲထည့်ခဲ့တာကိုပယ်မဲအဖြစ်ထားမထားနဲ့ပတ်သက်ပြီးအငင်းပွားနေတာတွေလည်းရှိတယ်လို့ပြောပါတယ်တိရိပ်မျိုးမှာတော့ဒီကနေ့မဲပေးတဲ့အခြေအနေဟာအေးအေးချမ်းချမ်းရှိပေမဲ့ပြည်ပရောက်နေသူတွေအတွက်မဲလက်မှတ်တွေထုတ်ပေးတာရှိနေတယ်လို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေတွေးရမှုဦးကင်ကန်းလျံကပြောပါတယ
်ကျွန်တော်ရှင်မာဒီပြည်ပရောက်တဲ့ပုဂ္ဂိုလ်တွေပေါ့ကလေးတွေမဲဆင်းထဲမှာပါလာတယ်ပါလာပြီးတော့သူမဲပြသူကင်ထုတ်ပေးတဲ့နေရာမှာမပုံတင်နဲ့မဆွဆဲပဲနေပြီးမဲဆင်းတော်နာနဲ့ပါတယ်နဲ့ထုတ်ပေးရတယ်လေအပူလိုတော့များလာတယ်တွေ့ရတယ်မပုံတင်နဲ့မဆွဆဲထုတ်ပြီးတော့မရှိတဲ့လိုပါသူကင်ရနေတာကိုချင်းပြင်းနဲ့အထူးသဖြင့်တည်တည်တံ့တံ့နေမှာများတယ်တတိယနိုင်ငံရောက်သွားတဲ့ကလေးတွေများတာကိုအဲ့ဒါဆိုရင်လေသူတွေမဲမှာလည်းလုံးလုံးရတယ်ဒီကိစ္စ
မင်းတဲမျိုးဘက်ကအခြေအနေကိုတော့ဒေသခံတယောက်ကအခုလိုပြောပါတယ်
ကျွန်တော်ကတော့ခုမဲပေးလို့ပြီးသွားတယ်လေပြီးသွားတော့မဲပေးရတာတော့မဲယုံထဲမှာတော့ဝင်သွားတဲ့ TikTok ပြဿနာမရှိပါသူတို့ဟိုလက်ဖက်လေးပါပြီးတော့ပေးရတာပဲလေနော်ဟိုမဲစင်းမှာနာမည်ပါတယ်ဒါပေမဲ့ဟိုမဲယုံကိုသွားတော့ဒီနေ့ခုနကပဲကျွန်တော်လမ်းမှာအဲ့ဒီလူနဲ့တွေ့ခဲ့တာဆက်ပုံတင်ပါမလားလို့ဆိုပြီးတော့မဲပေးလို့မရဘူးလို့ပြောတယ်ဆိုပြီးပြန်ဆက်လာတဲ့လူတယောက်တွေ့ခဲ့ကျွန်တော်တို့လည်းပါဖက်ပုံတင်မှမပါဘူးလေသူကိုမဲစင်းနံပါတ်နဲ့အဲ့မှာဖြတ်ပိုင်းလေးထုတ်ပြီးပေးခဲ့ရတာပဲအဲ့လိုလေးတွေနည်းနည်းတော့ရှိတယ
် ARE တိုင်းဒေသကြီးပသိမ်ပြုတ်နယ်ကအခြေအနေကို NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးဝေလိုင်ထွန်းကအခုလိုပြောပါတယ
်မဲရုံလက်မှတ်မထိုးသေးနဲ့အားတဲ့ဟာကိုမဲထုတ်ပေးတဲ့လူကမသိတော့ထုတ်ပေးအဲ့ဒါကိုမဲပေးတာ20ကျော်ကြာမှသိဒီလည်းသိရောပြည်သူ့ကမှသိတော့မှပြန်လာတယ်
နောက်တစ်ခုကတော့ပသိမ်မြို့နယ်တောင်တန်းကုန်းကြီးရွာအုပ်စုဟင်းသာကုန်းကြီးရွာမှာကြီးရွာအုပ်ချုပ်ရေးမှူးကမဲဘုံကိုသူ့အိမ်ကိုတည်ယူပြီးကြိုတင်မဲပေးခိုင်းတာနဲ့ပတ်သက်လို့အငင်းပွားတာတွေရှိနေတယ်လို့ပြောပါတယ်ပသိမ်မြို့နယ်အတွင်းကမဲယုံတချို့မှာလူ2000ကျော်လောက်မဲပေးရမဲ့မဲယုံတွေမှာနေကင်း12နာရီအထိလူ400လောက်ပဲမဲပေးနိုင်တဲ့အခြေအနေကြောင့်လူအလုံးမဲပေးခွင့်ရပါမလားဆိုတဲ့စိုးရိမ်တာတွေလည်းရှိနေပါတယ်
နိုင်ငံတော်ကမဲပေးခဲ့ရတဲ့အခြေအနေတွေကို VOA သတင်းတောက်ကိုမိုးစောစုစည်းပြီးတော့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မဲဆန္ဒရှင်တချို့ရဲ့အတွေ့အကြုံတွေကိုလည်းတင်ပြပေးခြင်းပါတယ်။ရန်ကုန်ဘက်ကရွေးကောက်ပွဲအခြေအနေမှာတော့ရန်ကင်းမြို့နယ်တွင်က မဲလက်မှတ်တွေမှာကော်မရှင်ရဲ့တစိတ်တုံးတွေမပါတာတွေရှိနေတယ်လို့ကြီးမြင့်နိုင်မြို့နယ်ကမဲလက်မှတ်နေရာမှာအလုံးကမဲလက်မှတ်တွေရောက်နေတာတွေ့နေရပြီးတင်ငန်းကျုံမြို့နယ်ဘက်ကတိုင်းရင်းသားတချို့တိုင်းရင်းသားမဲလက်မှတ်မရတာတွေလည်းရှိတယ်လို့မဲဆန္ဒရှင်တွေကပြောပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ရန်ကင်းမြို့နယ်6ရပ်ကွက်ထဲကအခြေအနေနဲ့ပတ်သက်လို့ကိုစော်မျိုးတန်ကအခုလိုပြောပါတယ်
။မဲလက်မှတ်မှာကော်မရှင်ရဲ့စီးပွားရေးတုံးပါတယ်နော်။ဒါနဲ့ကျွန်တော်ဒီရန်ကုန်ဆောင်ရွက်မှာပြီးရဲ့မဲလက်မှတ်တွေအားလုံးမှာကော်မရှင်နောက်ကျောမှာကော်မရှင်ရဲ့စီးပွားရေးတုံးမပါဘူး။စီးပွားရေးတုံးမပါတော့တချို့ကကွန်ပလိန့်တက်တယ်ပေါ့နော်။ကွန်ပလိန့်တက်တော့မဲယုံမှုဆရာမကသူတာဝန်ယူပါတယ်ပေါ့။ရေကောက်ပွဲကော်မရှင်ရဲ့စီးပွားရေးတုံးမပါဘူးဆိုတာကိုသူမပါပြီမဲ့လည်းပြင်မဲ့မဖြစ်ဘူးဆိုတာကိုသူတာဝန်ယူတဲ့အကြောင်းလက်မှတ်ထိုးပြီးတော့ဆောင်ရွက်ဖြူပေါ်မှာရေးပြီးတော့လောကလက်မှတ်ထိုးတာလည်းဒါလေးရှိတယ်။အကုန်လုံးတရုံလုံးမပါတာ။အရေအတွက်2300ရှိနေတယ်။တရုံလုံးက2300တော့ရေသားသက်တော်ပြည်သူသက်တော်ပေါ့။ပိုင်းဒေသကြီးသက်တော်300စလုံးပေါ့။သက်တော်သက်တော်လို့တစ်ခုမှမပါဘူး။ကျောင်းပြတာကတော့အများနဲ့လောက်လို့အလုပ်များနေတယ်ပေါ့ဗျာ။အလုပ်တွေများတဲ့တော့ဒီတစ်စိတ်သုံးခုအတွက်ကိုပြက်ကွက်တယ်ပေါ့။ဒါပေမဲ့ကျွန်တော်တို့ဒီမှာစိုးရိမ်နေကြတာတော့ဒီနေ့အားလုံးပြင်မင်းများဖြစ်သွားမလားပေါ့နော်။ပြင်မင်းမဖြစ်ဘူးလို့တော့မဲယုံဘူးပေါ့။ကျောင်းဆရာမဆုံးဘူးကတော့ဒီတာဝန်ခံထားတယ်ပေါ့။မဲဆန္ဒရှင်ပေါင်း2000ကျော်ရဲ့မဲတွေအားလုံးပြင်မင်းဖြစ်တယ်ဆိုရင်တော့လေဒါတော့ဒီရွေးကောက်ပွဲကကျွန်တော်တို့နေနေကဘယ်လိုမှဟိုအဆင်ပြေတဲ့ရွေးကောက်ပွဲလို့ပြောတာ။
ကြည်မြင့်တိုင်းမြို့ကြည်မြင့်တိုင်းမြို့နယ်တွင်ကမဲလက်မှတ်တွေမှားနေတာနဲ့ပတ်သက်ပြီးတော့လဲကိုဟန်ထူးခန့်ပိုင်ကအခုလိုပြောပါတယ်
။ကြည်မြင့်တိုင်းမဲရုံအမှတ်တဲ့ဒီသူလွတ်တော်မှာကျွန်တော်မဲပေးလိုက်တော့မဲလက်မှတ်တွေကြည့်လိုက်တော့သူလွတ်တော်အလုံးမြို့နယ်တဲ့အမှတ်တွေကြည့်လိုက်တော့ဥခိုင်မောင်ကြီးတို့ပါလို့အလုံးကအမှတ်တွေကျွန်တော်လန့်သွားပြီးတော့ဒါအလုံးကစာအုပ်ကြီးပါလားလို့အဲမဲရုံကတာဝန်ရှိတဲ့လူကကြည့်ပြီးတော့မဟုတ်ဘူးတဲ့ဒီရောက်လို့ရှင်ဒီကဒီဟာဖြစ်သွားပြီတဲ့အဲ့တော့သူလည်းမျက်နှာပြက်သွားသေးတယ်ပြီးတော့ဟိုကြီးမနိုင်ရောက်လို့ရှင်ကြီးမနိုင်ရဲ့စာအုပ်ဖြစ်သွားပြီတဲ့အားလို့လုံးလို့မရဘူးလို့ကျွန်တော်လည်းအမှဘေးနားမှာရှိတဲ့ဟိုရွေးကောက်ပွဲလေ့လာတဲ့လူတွေအကုန်ခေါ်ပြီးတော့ပြောလိုက်တော့မှပယ်မဲမဖြစ်စေရပါဘူးတဲ့မဟုတ်ပယ်မဲဖြစ်ကျွန်တော်ကြီးမနိုင်စာရွက်နဲ့ပဲမဲပေးနေတယ်လို့အဲကျွန်တော်ကြီးမနိုင်စာရွက်ထုတ်ပေးတယ်အဲ့ဒီတအုပ်လုံးကအလုံးကစာရွက်တွေဖြစ်နေတာဟိုပေးရမယ့်စာအုပ်ကိုကြီးမနိုင်ရောက်လာတာဒီဘက်ကလည်းတေချာမသိဘူးဟိုဟာကျွန်တော်ကြည့်လိုက်တော့မှအမှအလုံးမြုံတယ်လို့ရေးထားပြီးတော့ကျွန်တော်ရှိမှာ71ယောက်ပေးပြီးသွားပြီအဲ့ဒီ71ယောက်ကိုရုပ်ောက်ဘွယ်လေးလာဆောင်ကြည့်သူတွေအဲ့71ယောက်ကိုဘယ်လိုပြန်လုပ်ပေးမှလဲလို့ပြောတော့ဒီသူတို့ကုန်းနံပါတ်တွေကြည့်ပြီးတော့လိပ်စာတွေအတိုင်းသွားပြန်ခေါ်ပေးမယ်တဲ့ပြီးတော့71ယောက်ထဲကဘယ်နှစ်ယောက်မဲပြန်ပေးလိုက်ရတယ်လဲကျွန်တော်မသိဘူ
းတင်ကန်းချုံမြို့နယ်တွင်ကရခိုင်တိုင်းရင်းသူဒေါ်ထေးထေးဝင်းကတော့တိုင်းရင်းသားလက်မှတ်မရတဲ့အခြေအနေကိုခုလိုပြောပြပါတယ
်မဲသွားပေးတဲ့အခါကျတော့သုံးပုံးလဲပေးပြီးတဲ့အခါမှာတိုင်းရင်းသားစလစ်ပတ်တောင်းတဲ့အခါကျတော့တင်းရင်းထဲမှာရှာတော့မရှိဘူးပေါ့နော်မရှိတော့ကြည့်လိုက်တဲ့အခါမှာ10ယောက်ခဲရှိတာပေါ့ဒီနင်းကုန်းရက်ကွက်မှာပေါ့နော်တင်ရန်ကျွန်းမှာဖြစ်တော့10ယောက်ခဲရှိတော့ဒီမဲပေးဖို့ခါပြောတဲ့အခါစရင်မပါရတဲ့ကြောင့်ပေးလို့မရဘူးတဲ့ပြန်လာပြီးတော့နေတော့မှာပဲအဲ့မှာ Facebook ကနေပြီးတော့တင်တပုတ်တက်တာပေါ့မပေးခဲ့ရတဲ့တိုင်းရင်းသားတွေပေါ့ကော်မရှင်ရုံးကနေပြီးတော့ဖုန်းဆက်ပြီးတော့နေရုံးတွေကိုအားလုံးအကြောင်းကြားပါလေဆိုတဲ့တင်တွေကိုတက်လာတာတွေ့တယ်တွေ့လိုက်တဲ့အခါကျတော့ညနေကခုန3နာရီလောက်မှာသွားပေးလိုက်တဲ့အခါကျတော့နေရုံးတွေကိုကော်မရှင်ရုံးတွေကမလာပါဘူးတဲ့ပေးခွင့်ရှိတယ်ဆိုတဲ့တင်မလာတဲ့အတွက်ကြောင့်မပေးဘဲနဲ့ပြန်လာခဲ့ရတာပေါ့ပေးလို့မရဘူးဆိုတော့ကို့လူခွင့်ရတစ်ခုဆုံးဆုံးတာပေါ့နော်ပြည်သူတွေရေးချယ်တဲ့ပြည်နယ်ဝင်ကြီးတယောက်ပေါ့နော်ဟိုထမလာမှာဖြစ်မလာမှာတော့စိုးရိမ်ကြီးတာပေါ့
မန္တလေးတိုင်းမှာဟာအောင်မြေမြို့နယ်မှာဟာမြိုင်တရက်ကွက်မှာမဲဆင်းမှာမပါသူ100လောက်ကားတွေနဲ့လာရောက်မဲပေးခဲ့တဲ့အတွက်အခြေအနေတွေရုပ်ရုပ်သေးသေးလေးဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးမန္တလေးမြို့ကရွေးကောက်ပွဲလေးလာဆောင်ကြည့်သူဥက္ကင်မောင်ထွန်းကိုကိုရန်နိုင်ကဆက်သွယ်မိမြတ်တဲ့အခါမှာတော့သူကအခုလိုပြောပါတယ်
။မဟာအောင်မြေမြို့နယ်ထဲမှာမဟာမြိုင်တရက်ကွက်ပေါ့နော်။အဲ့ဒီမှာလူက100ဝန်းကျင်လောက်ကကားထောက်စီးနဲ့လာပြီးတော့မဲလာပေးတာပေါ့နော်။ဒီရပ်မှာနေတဲ့လူတွေမဟုတ်မှန်းသိတော့ဆိုတော့ဆက်ချင်းမဲယုံမှုပြောတယ်ကံကြတဲ့ဆိုမဲယုံမှာပြေးခွင့်မပြီးတော့မပြီးတဲ့အချိန်မှာအဲ့မှာလည်းရိုးရိုးဖြစ်သွားပြီးတော့ဟိုအတူတူပြောရင်ဟိုကော်မရှင်ရုံးကိုရောက်သွားကြတာပေါ့နော်အဲ့ဒီကတာဝန်ခံဆိုတဲ့လူတွေခေါ်ပြီးတော့ဖြစ်ကြတယ်အဲ့မှာမီဒီယာခေါ်တယ်ခရိုင်ကော်မရှင်ဥက္ကဋ္ဌပါတယ်ဒါဒီညွတ်လည်းဥက္ကဋ္ဌပါတယ်ဒီလူ60တရားဝန်းကျင်ကဒီရက်ကွက်မှာမနေတော့ကြလဲဘဲစင်းထဲမှာပါနေကြတယ်သူတို့စက်တီကလက်မှတ်တွေပါလာကြတယ်ဟုတ်ပါပေါ့ဘာကြောင့်ပါနေရလဲဆိုတော့သူတို့တွေကဒီမန္တလေးဝင်းကျင်မှာရှိတဲ့တန်ပူဂိတ်တွေမှာလှုပ်လှုပ်တဲ့ဝန်ထမ်းတွေဖြစ်တယ်အဲ့ဒီသူတို့ဆရာကနေပြီးတော့ဒီမှာမင်းတို့မဲသွားပြေးလို့ရပြီဆိုတော့မဲပြေးဖို့၃ရက်လောက်အတူမှာပြောတဲ့အတွက်ကြောင့်သူတို့အဲ့မဲလက်မှတ်တွေလည်းလာပြီးတော့ပြေးကြတယ်အဲ့တော့အခုပြန်ဆက်လိုက်တဲ့အချိန်မှာ
တို့မဲဆင်းရင်မှာတောင်းကကြီးမှာသူတို့ကိုယ်တိုင်လက်မှတ်မထိုးဘဲနဲ့မဲဆင်းမှာပါတယ်အဲ့တော့အဲ့မှာဟို NLD ကလည်းကန့်ကွက်တယ်တဲ့အတွက်ကြောင့်မလို့အဲကော်မရှင်ကနေပြီးတော့လူစစ်လိုက်တဲ့ဆင်းမှာလူအားလုံး3ရက်နဲ့မှ6ရက်ရဲ့မဲဆင်းစာရည်တွေကိုကျွန်တော်ပြန်သိမ်းလို့ရသူတို့ပြန်သိမ်းလို့ရတယ်သိမ်းလို့ရဆိုတော့အဲ့ဒီလူကိုမဲပေးခွင့်မပြုတော့မဲဆင်းပါတော့ညာလည်းမပေးတော့မပေးရတဲ့အကြောင်းအရာသူတို့ဒီဟိုရေကောက်ပဲဥပဒေရတုံးကကြီးကိုသူတို့ကိုယ်တိုင်ခံဝင်မထိုးဘဲနဲ့တပားလူထိုးထားတဲ့ဟာနဲ့သူတို့စီးရဲမှာပါနေတယ်အဲ့ဒီကြောင့်သူတို့လည်းခံဝင်နေပါထိုးပြီးတော့ပြန်သွားကြရတယ်ပေါ့နော်
အဲ့ဒီလူတွေကတော့နေစုံကပဲပေါ့
ဟုတ်တယ်အဲ့ဒီကော်မရှင်မှာခေါ်စစ်တဲ့လူ2ဦး3ဦးကတော့တာစီလို့ပါလို့ကစားလာရတယ်မန္တလေးမြို့ဝင်တံပိုးဂိတ်တွေမှာအလုံးလုံးတဲ့လူတွေဘယ်လိုတော့ဆိုဒီတံပိုးတွေကမန္တလေးစီပင်ကနေပြီးတော့ပြည်ရကံဆက်ပြီးတော့မန္တလေးမြို့အကွင်အဲ့ဒီလေးကြနေပေါ့လူတွေအားလုံးပေါ့နော်အောင်မြင်မယ်ခိပါတယ်မြင့်ငယ်ခိပါတယ်ရှုချင်
းသူတို့ဆရာဘာလို့ပြောလဲဟို
ဘေးရဲ့ချိန်မှာသူတို့မန်နေဂျာအဆင့်လို့ပြောတာပေါ့နော်မင်းတို့သွားပေးလို့ရပြီဆိုတော့ပြောတဲ့လူကဥပလာဆိုပြောပြောတယ်ဆိုတော့တာဝန်ကပေါ့နော်ဒီဂိတ်တွေရဲ့တာဝန်က
ဂိတ်တာဝန်ကဥပလာနော
်နာမည်ဟုတ်အားလုံးရှိမှာပြောတယ်ဥပလာကကျွန်တော်တို့ပေးခိုင်းတဲ့အတွက်ကြောင့်မလို့ကျွန်တော်တို့သွားပေးတယ်လို့ပြောသူတို့အကုန်ထွက်တာပေါ့နော်အလုံးကြီးထွက်တယ်
တနင်္သာရီတိုင်းစစ်တပ်နယ်မြေမဲဆန္ဒနယ်တစ်ခုမှာတော့ဓမ္မရောသားတွေသူတို့မိသားစုတွေအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲမထည့်ချဖို့တက်တွင်းညွှန်ကြားချက်ထုတ်ပြန်ခဲ့တယ်လို့ချင်းချောက်မှုတွေရှိခဲ့တယ်လို့လည်းတက်တွင်းမိသားစုတွေကပြောပါတယ်။ဒါဟာနိုင်ငံသားအခွင့်အရေးချိုးဖောက်ခံရတာဖြစ်ပြီးကိုပေးချင်တဲ့နိုင်ငံရေးပါတီကိုမဲထည့်ခွင့်မရတဲ့အတွက်ဝမ်းနည်းမိတယ်လို့လည်းဒီကနေ့တနင်္သာရီတိုင်းတက်နယ်မြေမှာကိုယ်တိုင်မဲထည့်ခဲ့တဲ့မဲဆန္ဒရှင်တဦးက VOA ကိုပြောပါတယ်။ဒီကနေ့ရွေးကောက်ပွဲနေ့မှာတက်တွင်းမဲယုံတွေကိုနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေလာရောက်ကြည့်ရှုကြတယ်လို့လည်းမျက်မြင်တို့က VOA ကိုပြောပါတယ်။တနင်္ဂနွေလုံးမဲဆန္ဒနယ်မြေအသီးသီးကရွေးကောက်ပွဲရလဒ်တွေကိုတော့နွေမာလာ9ရက်တနင်္လာနေ့ကစပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာသွားမယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်။မနေ့9နာရီနေ့လယ်12နာရီညနေ3နာရီညနေ6နာရီည9နာရီနဲ့ည17နာရီတို့မှာရလဒ်တွေကိုကြေညာမယ်လို့ကော်မရှင်ကကြေညာထားပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့လည်းနွေမာလာ9ရက်နေ့ကနေ15ရက်နေ့ထိနေပြည်တော်မှာနေ့စဉ်ညနေ4နာရီသတင်းစာရှင်းလင်းပွဲတွေလုပ်သွားမယ်လို့လည်းကြေညာထားပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းတွေနဲ့ဆွေးနွေးခန်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်ပြည်တော်စုလွတ်တော်နာယကသူရဦးရွှေမှဝင်ရောက်ရှင်ပြိုင်တဲ့မဲဆန္ဒနယ်မြေဖြစ်တဲ့ဖြူးမြို့နယ်ဘက်ကအခြေအနေတွေအပါအဝင်နောက်ဆုံးရွေးကောက်ပွဲဆိုင်ရာအခြေအနေအရရကိုဓာတ်ရိုက်ဆက်သွယ်မေးမြန်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်ရှင်ကိုကျော်ကျော်သိန်းကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါခင်ဗျာမြန်မာနိုင်ငံအတွက်ဆယ်စုနှစ်သုံးစုနီးပါးနှစ်30နီးပါးကြာကာလအတွင်းမှာအင်မတန်မှအရေးပါတဲ့တမိုင်းအချိုးအကွိအလက်အပြောင်းကျွန်တော်တို့နောင်လာနောက်သားများရဲ့မျိုးဆက်အသီးသီးအတွက်အနာဂတ်ကိုဖန်တီးပေးမဲ့တမိုင်းဝင်နေကြီးတစ်နေ့ကိုကျွန်တော်တို့ဖြတ်တန်းနေကြရတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။ဆိုတော့နောက်ဆုံးအခြေအနေတွေပါကျွန်တော်တို့ရှေ့ပိုင်းမှာလည်းပဲအများကြီးကျွန်တော်တို့တော်တော်ရှင်တွေနားဆင်ခဲ့ကြပြီပါပြီ။အခုကျွန်တော်တို့အခုအချိန်ပိုင်းလေးအတွင်းမှာသိရတဲ့နောက်ဆုံးအခြေအနေကိုကျွန်တော်တို့ရန်ကုန် VOA ရဲ့ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ကင်းစိုးဝင်းရွေးကောက်ပွဲသတင်းယူဖို့အတွက်ရန်ကုန်ကိုကျွန်တော်တို့အခုတီးခြားတာဝန်နဲ့ရောက်နေတဲ့ Editor ကိုသားညွန့်ဦးတခါကျွန်တော်တို့တော်ရရှိနေတဲ့ရင်းနှီးပြသဖြစ်တဲ့မြန်မာနိုင်ငံရေးရာကိစ္စအရရက်ကိုစောင့်ကြည့်လေ့လာနေတဲ့ရွေးကောက်ပွဲဆွေးနွေးခန်းဒီမှာလည်းတောက်လျှောက်ပါနေတဲ့ဦးစီသူအောင်မြင့်သူကတော့ရန်ကုန်တခွင်မြို့နယ်၅မြို့နယ်ကိုလေ့လာထားပါတယ်။တခါမဲဆန္ဒနဲ့အတိအကျမှာအင်မတန်အရေးပါတဲ့မဲဆန္ဒနယ်လို့ပြောရမယ်။ပြည်တော်စုထွတ်တော်နာရကသူတော်ဦးရှိမန်ကိုယ်တိုင်ဝင်ရောက်ရှင်ပြနေတဲ့ဖြူးမြို့နယ်ကိုရောက်နေတဲ့ဒေါ်တော်ရံမျိုးသိန်းကျွန်တော်ဒီလျှောက်လုံးကိုဆက်သွယ်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်။ပထမဦးဆုံးတော့ကျွန်တော်တို့ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ကင်စိုးဝင်းကဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကကျွန်တော်တို့နောက်ဆုံးသိထားရတဲ့အခြေအနေပြည်တွင်းမှာအခုဘာတွေများသတင်းတွေကကြေညာနေတယ်လဲဆိုတာလေးကိုကျွန်တော်တို့အင်ဆိုနားထောင်ကြပါတော့ခင်ဆိုရင်ကြားရပါတယ်နော
်ကြားပါတယ်
ဟုတ်ကဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကဘာပြောပါသလဲခင်ဗျာဒီနေ့သူတို့သတင်းစာရှင်းလင်းပွဲမလုပ်ဘူးလို့ဆိုတာလေကျွန်တော်တို့သိထားတော့
ဟုတ်ကဲ့ပါကျွန်တော်ကတော့အားခဲထားတာပေါ့နော်ရွေးကောက်ပွဲကော်မရှင်ကရန်ကုန်မှာ NPG မြန်မာငြိမ်းချမ်းရေးစင်တာမှာသတင်းမီဒီယာစင်တာဖွင့်ပြီးတော့ဟိုသတင်းတွေပေးမယ်ဆိုတော့ကျွန်တော်လည်းတော်တော်လေးအားခဲထားတာပါဒါပေမဲ့ဒီနေ့သူတို့မလုပ်ဖြစ်ပါဘူးမလုပ်ဖြစ်ပဲနဲ့ခုနကမတ်တေကြီးထိုက်ကြီးညာသွားသလိုပဲနိုဝင်ဘာလ9ရက်နေ့မှာစပြီးတော့နေပြည်တော်မှာသူတို့သတင်းစာရှင်းလင်းပွဲတွေကိုအချိန်ပိုင်းလိုက်ထုတ်သွားမှာပေါ့နော
်ဒီ
လိုလို့ဆိုကျွန်တော်တို့ဒီတယ်လီဗီရှင်းမှာပြနေတာဟို live ပေါ့နော်ဟိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာတွေကတော့ဒီမဲရေးအတွက်တဲ့ဟာတွေကိုထုတ်လွှင့်ပေးနေတာပါဟိုဒေါက်တာဆိုင်းမောက်ခန်းနဲ့ရှင်ကြိုင်နဲ့ဒီမြန်မာဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်နောက်က ပြတ်သက်ကိုနိုင်နေတာတွေ့ရပါတယ်အဲ့လိုပဲဟိုတခုမဲကြီးတက်တာတွေကိုတစ်ခါတည်းရိုက်ထုတ်ွင့်နေတာပါအဲ့တော့ရေကောက်ပွဲကော်မရှင်ကလူကြီးတွေကတော့ခုလောလောဆယ်မှာကျွန်တော်တို့ဆက်ပယ်လို့မရပါဘူးတို့လည်းတော်တော်လေးအလုံးရှုံနေပါတယ်ကိုကျွန်တော်သိရင
်ဒီက
သမားတို့ကဒီကပြနေတဲ့ live ပြနေတဲ့တိုင်းရိုက်ပြနေတဲ့ရုပ်မြင်သံကြားကိုပဲထိုင်ဆောင်ပြီးကြည့်နေရတာပါရှင
်ဟုတ်ကဲ့ဆိုတော့ခုနကဒေါက်တာတုံကစိုးဝင်းပြောတော့တဲ့အထက်မှာဒီဒုတိယသမ္မတဒေါက်တာဆိုင်မောက်ခံဝင်ပြိုင်တဲ့နေရာမှာအပြတ်သက်နိုင်တယ်ရှုံရှုံနေဆိုတဲ့ဟာကြတော့အတိလူမျိုးမဲရလက်ကိုပါရုပ်မြင်သံကြားမှာတွေ့နေရတာလား
ဟုတ်ကဲ့ပါတွေ့နေရပါသူတို့တာလီနဲ့ရည်ပြီးတော့ပြနေတာပါ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟိုသူကပင်ပင်မဲဆိုလဲပင်မဲဟိုခိုင်လုံမဲဆိုလဲခိုင်လုံမဲရောက်ပေါ်သူတစ်ချိန်လုံးကြီးပြီးတော့ပြနေတာပါအဲ့ဒီမှာဟိုဦးဆိုင်မောက်ခန်းကိုဒီ NLD ဝိသဒီမိုကရေစီဖွဲ့ချုပ်ဆက်တော့အမကအပြတ်အသက်ကိုနိုင်နေရတွေ့ရပါလိမ့်ရှင
်ဟုတ်ကဲ့ပါဒေါက်တာဆိုရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုတခါကိုသားညူကကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရုံးချုပ်ပေါ်လေဗဟန်ကရုံးချုပ်နာပတ်ဝန်းကျင်မှာရောက်နေပါတယ်အဲ့ဒီမှာလဲအရိကမြင်ကွင်းအခြေအနေကိုကိုသားညူကအရိပကမြင်ကွင်းအခြေအနေလေးပြောပြပါအောင်ဘလို့များလူဒုပရိသတ်ရုံးချုပ်ကအခြေအနေ
ဟုတ်ကဲ့အာဒီ NLD ရုံးချုပ်ရှေ့မှာတော့ဒီညနေ2နာရီ3နာရီလောက်ထဲကလူတွေကစီစီနေပြီးတော့အခုအချိန်ဆိုလို့ရှိရင်လုံးဝလာပိတ်သွားပါပြီဆိုတော့ NLD ကိုထောက်ခံတဲ့လူဒုပရိသတ်ကကျွန်တော်ထင်တယ်1000နဲ့1000ရှိမှထင်တယ်အကုန်လုံးဒီတက်ဆိုရေးတက်လမ်းတစ်ခုလုံးပိတ်သွားတဲ့အခါကျတော့ကားတွေပါအကုန်ပိတ်သွားပါတယ်ဆိုတော့အဲ့မှာတော့ဒီတနေ့ကလုံးကမဲရေတွင်မှုဒိတ်ရိုက်ပြနေတဲ့ Sky နဲ့အစီအစဉ်ကိုဒီ LED ကျွေးမြင့်တကြပုတ်ကြီးနဲ့သူကပြပါတယ်ပြတဲ့အခါကျတော့ problem များက NLD 9နဲ့ဆိုတဲ့ကိန်းကလေးတွေပဲအကုန်လုံးတွေ့နေရတဲ့အခါကျတော့အောက်ကလူတွေကလည်းအဲတော့ဖျက်ဖျက်နဲ့အော်ဟစ်ပြီးတော့ဗောနော်သူပျော်ရွှင်နေကြတွေ့တယ်နောက်အဲသူတို့ NLD ဥက္ကဋ္ဌသူရဦးတည်ဦးကိုယ်တိုင်လည်းအဲ့မှာထိုင်နေပါတယ်အဲပေါ်နေပြီးတော့သူကျေးဇူးတင်တဲ့အကြောင်းလူပိတ်တယ်ကျေးဇူးတင်တဲ့အကြောင်းတောက်လျှောက်ပြောနေပါတယ
်ပြော
နေ
တော့
ဟုတ်ကဲ့ဒေါန်ဆန်းစုကြည်လာမယ်လို့လည်းကြားတယ်ဒါပေမဲ့မဖြစ်နိုင်ဘူးထင်ပါတယ်တချို့ကလည်းပြောတာမလာနိုင်ဘူးဗောနော်တန်းကြီးကလည်းတအားပိတ်သွားပါတယ်
ဒေါန်ဆန်းစုကြည်ကဥပမာရှိနေတယ်လို့ဒီထားပါလေကိုသားညော
တော်သားစုကြည်ကပြန်သွားပါလေပြန်သွားကော်မူကနေပြီးတော့ပြန်ရောက်လာပါပြီအခုရန်ကုန်ထဲမှာပဲရှိပါတယ်သူရဲ့နေမှာရှိတယ်လို့သိရပါတယ်ဒါပေမဲ့ဒီဘက်ကတော့လာတဲ့ပုံမျိုးရှိသေးပါဘ
ူးโอเคအဲ့ဒီလောက်လူအုပ်များများအဲ့ဒီနေရာချင်းချင်းလေးမှာရှိနေတော့တတိငင်းငင်းအေးချမ်းချမ်းအောင်ရှိရလားခင်ဗျလူအုပ်ကငင်းချင်းချမ်းချမ်းရှိတဲ့အခြေအနေရောရှိပါရဲ့လား
လူကငင်းချင်းချမ်းမှာပဲအစလုံးကခုနကမိုးခုနက9နိုင်6နိုင်လောက်ကမိုးကဒရိုလီရွာလိုက်တယ်အဲ့မိုးရွာတဲ့ဂျားထဲမှာပဲလူကအစလုံးမိုးကြီးထဲမှာပဲနေကြပါတယ်အဲ့တော့အားလုံးဒီဒီနီနီမှာပဲစီကန်းရှိရှိပါပဲဒါမှမဟုတ်ခုနတော့လို့ပေါ့အခုတော့ပထမမဲပေးတဲ့ကာလမှာတော့ NLD အလန်းကြီးတစိမ့်တဲ့အကုန်လုံးဖြုတ်ထားပြီမြင်အခုချိန်မှာတော့အကုန်လုံး NLD အလန်းကြီးကိုလွှင့်ထားတယ်အကုန်လုံးအနီတလားလုံးနီဘလောင်းခန့်နေအောင်သူတို့နီအောင်ဝတ်စုံတွေဝတ်ထားတယ်အလန်းကြီးတစိမ့်တွေနဲ့ထွက်လာကြပါတယ
်ဟုတ်ကဲ့ဒီလူအုပ်ရဲ့ NLD ကိုထောက်ခံတဲ့လူအုပ်ရဲ့ mood ပေါ့လေဒီလူအုပ်ရှိနေတဲ့ခန်းစားချက်သူတို့ရဲ့အမှုအရာအဲ့ဒါကိုကိုသားညူကိုယ်တိုင်ဘယ်လိုမြင်ရလဲကျွန်တော်ရေဒီယိုထဲမှာပြည်သက်ညပုတ်ဖို့ကြည့်လို့ရအောင်ကိုသားညူပြောပြပါဦး
ဟုတ်ကဲ့ပြောရမယ်ဆိုရင်လူလူက2နာရီ3နာရီလောက်ခဲ့ကျွန်တော်ရှိတယ်အဲ့မှာလူလူကမျောလိုက်တဲ့ကြီးနဲ့သူတို့တဖြည်းဖြည်းတဖြည်းဖြည်းရောက်လာတယ်သူတို့မှလည်းစိုးရင်စိတ်ကလေးတွေတွေ့ရတယ်မျက်နှာမှာဆိုလည်းပြောတယ်နောက်သူတို့ရဲ့မူအရာနောက်သူတို့ရဲ့ဟောသူတို့ပြောတာဆိုတာကျွန်တော်မေးကြည့်တဲ့အခါမှာသူတို့စိုးရင်တော့စိုးရင်နေကြတယ်ဒါပေမဲ့တဖြည်းဖြည်းရလက်တွေကတဖြည်းဖြည်းထွက်လာတဲ့အခါမှာအကုန်လုံးက energy ဖြစ်နေတဲ့အခါကျတော့တော်တော်လေးကိုသူတို့ကျေနပ်အားကြတယ်ပြောရွှေရှင်တကယ်ဟူတတိယနေ့ရောက်လေအားလုံးကတကယ်ချစ်ချစ်ခင်ခင်ပဲအားလုံးခုနပြောလို့ပေါ့သူအများကြီးမှာပြဿနာတွေဖြစ်လာနေတယ်ဒါပေမဲ့ကျွန်တော်ကြည့်ရတော့အားလုံးပြဿနာမဖြစ်အောင်လေတောင်းတောင်းထိန်းပြီးတော့နေသွားကြတယ်သူအကုန်လုံးကတော့တကယ်တဲကြွကြွပြောရွှေနဲ့ရှိနေတာတွေ့ရပါတယ်
ဟုတ်ကဲ့ NLD လူထောက်ခံသူတွေနဲ့ NLD ဘက်ကအချင်းကြီးကျွန်တော်တို့ပြောင်းစုကြံခိုင်နဲ့အဓိကအတိုက်ခံလက်ရှိအာဏာရပါတီဖြစ်တဲ့ပြောင်းစုကြံခိုင်နဲ့ဖွံ့ဖြိုးပါတီဘက်ကလှုပ်ရှားမှုရောဘာဒီမှတည်ထားရပါသေးလဲ
ရန်ကုန်တမျိုးလုံးမှာကျွန်တော်အခုရန်ကုန်ထဲမှာကြည့်ရတဲ့အခါမှာအကုန်လုံးကတိတ်ဆိတ်နေပါလေ။ဘာလို့လဲ။မဲယုံတွေသွားပေးထားရဲဘာညာဆိုတော့ဒါပေမဲ့အဲ့တက္ကသိုလ်ကြီးကလမ်းတဝိုက်မှာပဲလူကအများလုံးရှိထားပါလေ။ကျန်တဲ့တက်ထိုင်တဲ့ဖွံ့ဖြိုးပါတီလှုပ်ရှားမှုကျန်တဲ့နိုင်ငံရေးပါတီလှုပ်ရှားမှုတွေမတွေ့ရတော့ရှိနေပါလေ။ဟုတ်လား
။ဟုတ်ကဲ့ပါခင်ဗျာ။ကိုသားညုံကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်ဦးစီသူအောင်မြင့်ကရန်ကုန်မှာပဇွန်တောင်လာတာကြောက်ရတာဗဘဲတန်းဗဟန်းငါးမျိုးတွေပဲသွားကြည့်ထားတယ်ဆိုတော့အဲ့ဒီငါးမျိုးတွေဘက်ကအခြေအနေအကျဉ်းဆုံးလေးပုံပေါ်အောင်ပြောပြပါလား
။အဲအဓိကကတော့ဟိုကျွန်တော်တို့ကဟိုမနေ့မိုးလင်းစတာနဲ့အဲ့ဒီမှာမဲပေးတဲ့စီမှာဟိုလူတွေကတန်းစီပြီးတော့ပေးတဲ့ခါကျတော့သူတို့မဲယုံစောက်တဲ့လူတွေဘာတွေကပထမပိုင်းစိုးတော့စိုးရိမ်နေ။ဘာဖြစ်လို့လဲဆိုတော့ဟိုလူတွေအများကြီးမဲလာပေးတဲ့ခါကျတော့ညနေဆောင်တဲ့ခါကျရင်အချိန်တော့မှီပါမလားပေါ့နော်။ဒါပေမဲ့အဲ့ဒါလို့မဟုတ်ဘူး။ဟိုငွေမူရင်းရှိတဲ့စည်ရင်းတွေကအခုစပို့ပြီးတော့ပေါ်ထွက်လာတဲ့သဘောပေါ့။လူတွေအဲ့လိုမျိုး indict အားတိုင်းနဲ့မဲလာပေးတဲ့တိုင်အောင်ညနေဆောင်တော့မဲစင်းတွေချုပ်လိုက်တဲ့ခါကျတော့မဲသွားပေးတဲ့လူသူ့ရဲ့စည်ရင်းက60 65ရာခိုင်နှုန်းဒီပတ်ဝန်းကျင်လောက်မှာပဲမဲယုံအတော်များများမှာအဲ့လိုမျိုးတွေကျွန်တော်တို့တွေ့ရတယ်အကြောင်းကတော့မဲစင်းတွေဖောင်းပွနေတဲ့ဟိုသဘောပါအဲ့တော့လူတွေတော်တော်များများသွားပေးတဲ့တိုင်အောင်အဲ့လိုရော့ကြနေတော့ဟိုနောက်မဲစင်းတွေကိုတွက်ချက်တဲ့ခါကျရင်မှန်ကန်တဲ့ဂိင်္ဂနာတွေထွက်မှာမဟုတ်ဘူးကျွန်တော်ဆိုလိုတာအနိုင်ရှုံးစင်းကိုပြောတာမဟုတ်ပါဘူးအဲ့တော့မဲလာပေးတဲ့လူစင်းအဲ့တော့မှခိုင်လုံမဲစင်းတွေပါတွက်တဲ့ခါကျရင်ဖောင်းပွတဲ့မဲစင်းတွေနဲ့ဟိုဖြစ်လာမဲ့နေသားရှိပါတယ်အဲ့ပြီးတော့မှနောက်တစ်ခုကဒီမဲပေးခွင့်ဆုံးရှုံးတဲ့လူတွေပေါ့ဒါတွေလည်းရှိတော့မှာပဲသူတို့တွေလာတယ် Aduh, ini usia ni kain lah. Macam macam ni lah. Aduh, mabarak kajar. Pian dua hari ulah jono tui bah.
Okay.
Aku nak tahu cini jaro. Perin tahu di bawah. Eh, meh itu dari sahji ni dari si bah. Yang gua, emak pagi dah mah sahji deh. Jono tengah tahunya mah sahji deh. Ibu beli mah. Sanyau mah sahji deh. Sahji lor. Meh itu sendiri deh bah. Daro. Apa itu kulo nama hobi uon. Meh itu sendiri deh kulo mah leh. Itu apa bidamnya mah. Energia naik deh suraji deh jono jani abah.
Okay. Usi tu awam yang guna jauh deh. Pertama banyak aci ni bawah. Di memang makan lumiu ni macam aci ni muri ka. Meh jalan pogo. Meh jalan dzolun pogo. Tayau lawan lain deh di cimare petanah cini musila.
Aku cenderu niaya di mule area awak, nanti nak bayar kira macam cenderu lagi lor lela cim lawan sini. Emo mula meniaya aku. Kalau sini tu cembung maro, pangku aku jauh mulu, aku nak lawat jodoh. Sekarang ni apa ni lor cenderu meniaya aku. Anak show mulu tu aku abis lor tay tayau mama aku. Tapi lor lesu lor. Daria aku balas sahji ni dah lulus sihir kajar lo, mana jeng lapir daru, elu mukjizat hari aro di mule kau mah teroli bu syabar, elu macam mampu di rapi mesti ya.
Okay, bah, usi dia omeng Yesus mihai di mana, kujenar lo piumu bego doa ya oma, ini dah jibar le mesan ane tu. Tapi dah jamu deh, piuma ya oni deh, tenai lo belu cini tu ya le, mepi dari, isi si ni ni cina di ni si ya lah.
Okay, kena, jeno piumu gu, ni le mema jauk de cina sabi yo, aku cini di demi lo ngaro, ini cina tada ya ya wah dia. เออพิวเมียวอนุญาตดิโมคราซีอพเจ้าย้อมชื่อมาတော့ကျွန်တော်တို့ကျေးရွာတွေမဲယုံတွေကနေတက်လာတဲ့ရလက်တွေကိုပရိုဂျက်တာနဲ့ထိုးပြီးတော့ပြနေပြီးတော့လူတော်တော်များများလာပြီးတော့စောင့်ကြည့်နေတာကိုတွေ့ရပါတယ်ဗျဟုတ်ကဲ့အဲဒီမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရတဲ့ရလက်တွေထွက်လာတဲ့အချိန်မှာလူတွေကပြောပြောရွှေရွှေနဲ့လက်ခုပ်လက်ဝါးတီးပြီးတော့အားပေးနေတာကိုလည်းတွေ့ရပါတယ်ဗျအဲ့တော့တစ
ဲ့ဖွံ့ဖြိုးရေးပါတီဘက်ကရောက်ပါတွေ့ရလဲ
ဟုတ်ကဲ့ပြောင်းလဲချက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ကျွန်တော်တို့နေ့လယ်ပိုင်းကသူတို့ရဲ့ရုံးချုပ်ဘက်ကိုကျွန်တော်တို့ရောက်ပါတယ်ဗျအဲ့ဒီတော့သူတို့ရုံးချုပ်မှာတော့လှုပ်ရှားမှုတိတ်ကြီးကြီးမားမားမတွေ့ရပါဘူးဗျအခုလက်ရှိအခြေအနေမှာပေါ့လေကျွန်တော်စောင့်ကြည့်ရသလောက်ပေါ့လေအခုချုံမျိုးနယ်မှာမဲယုံပေါင်း112ယုံရှိပါတယ်ဗျအခု112ယုံမှာမဲယုံပေါင်း30လောက်ကကျွန်တော်တို့ပြည်သူလွတ်တော်မဲဆန္ဒအနေနဲ့ပတ်သက်ပြီးတက်လာတဲ့အင်္ဂလန်နေရာချင်းဆိုရင်ပြည်သူလွတ်တော်ကိုယ်စားလှမ်းပေါ့လေအမျိုးသားမျိုးစီဖွဲ့ချုပ်ရဲ့ပြည်သူလွတ်တော်ကိုယ်စားလှမ်းတော့ဘုတိုင်းညွန့်ကပြည်သူ့ချက်ခံရေးနဲ့ဖွဲ့စည်းပါတီကိုယ်စားလှမ်းသူတို့ဥရွှေမန်းကိုအပြတ်အသတ်အနိုင်ရနေတဲ့အနေအထားမျိုးတွေ့နေရပါတယ်ဗျ
ဟုတ်ကဲ့ဒါကမဲယုံပေါင်း210ကျော်မှာမဲယုံ30လောက်ကတွေ့ရတဲ့ဂျက်လက်ဘလောက်ထိဒီဂျက်လက်တွေကရောကိုတော်တော်ရံမျိုးသိရင်ဒီဂျက်လက်တွေကဘလောက်ထိရောယုံကြည်ကူးစားလို့ရနိုင်ပါရလား
အဲကျွန်တော်ဆုံးကြည့်တာကတော့ဒီဂျက်လက်တွေကကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကျွန်တော်တို့ဟိုရွေးကောက်ပွဲဟိုဆုံးကြည့်တဲ့သူတွေကနေပြီးတော့ပေးပို့တဲ့ပေါ့လေတယ်လီဖုန်းနဲ့ပေးပို့တဲ့အဲ့ဒါရင်ချက်လက်ဒီအရာပေါ့လေအဲ့ဒီပုံမှာအခြေခံပြီးတော့ကျွန်တော်ရှိတဲ့အခါမှာမဲယုံ30ပါမဲယုံ3ယုံလောက်ပဲအဲသူတို့ဥရွှေမန်းကအနိုင်ရရှိပြီးတော့ကျန်တဲ့မဲယုံပေါင်း28ယုံလောက်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟိုပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းကအပြတ်အသတ်အနိုင်ရနေတာကိုတွေ့ရပါတယ်နောက်ပြီးတော့သမရယုံအရာရှိကြီးဟောင်းဥကုတ်ကိုကျော်တတိပုဂ္ဂလအဖြစ်ဝင်ရောက်ရှင်ပြိုင်တဲ့ဥကုတ်ကိုကျော်ရဲ့အနေအထားအလဲပဲအိုမဲရရှိမှုအပိုင်းမှာကြည့်လို့ရှိရင်အင်မတန်မှနဲတာကိုတွေ့ရပါတယ
်ဟုတ်ကဲ့
အဲ့ဒီခါကျတော့ဟိုဖြူးမျိုးရဲ့အနေအထားပေါ့လေအဲကျွန်တော်မြင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရရှိဖို့အလားအလာများတယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ဟုတ်ကဲ့ဒေါက်တာရမျိုးသိန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒေါက်ခင်ဆိုးပင်ကုသောင်းညဦးဦးစီသူအောင်မြင့်ဒေါက်တာရမျိုးသိန်းအားလုံးကိုကျေးဇူးတင်ပါတယ်မတင်ကြီးထားရေးဆက်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကိုကျော်ကျော်သိန်းရေနောက်ဆုံးရရွေးကောက်ပွဲအခြေအနေတွေကိုဆက်သွယ်မေးမြန်းတင်ပြပေးခဲ့တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့ဒီပြည်တွင်းကရောနေဆက်ကရောဝါရှင်တန်ဒီစီကသတင်းထောက်တွေဝိုင်းတော်သားတွေလည်းဒီရွေးကောက်ပွဲနောက်ဆုံးရအခြေအနေတွေကိုသောရရှင်တို့ကိုတင်ပြနိုင်မှုအတွက်တနေကုန်ပဲအခုချိန်ထိပဲဆက်လက်ပြီးတော့စုံစမ်းနေကြဆဲဖြစ်ပါတယ်ဒါတွေကိုတော့ကျမတို့ည9နာရီထုတ်လင်းမဲ့ရေဒီယိုအစီအစဉ်တွေမှာလည်းနားဆင်ချရဖို့ရှိပါတယ်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ရုပ်မြင်သံကြားအစီအစဉ်မှာလည်းနောက်ဆုံးရရွေးကောက်ပွဲသတင်းတွေမြန်မာအရေးလေးလာစောင့်ကြည့်သူတို့နဲ့ဓာတ်ရိုက်မေးမြန်းတင်ပြမယ့်အစီအစဉ်တွေလည်းရှိပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ညနေခင်းရေဒီယိုအစီအစဉ်ထုတ်လို့ရမှုကတော့မဆုမော်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zubel H ရဲ့ဖြစ်ပါတယ်ရှင်။ VOE American တန်ညနေခင်းမြန်မာဘာသာအစီအစဉ်ဒီမှာပဲအဆုံးသတ်ပါပြီ။ကျမသင်ကြီးထိုက်ပါရှင်။Thank you.
This program has come to you from the Voice of America, Washington.